Welcome to the Voice of America in Burmese.
Minglam ne khu ma sha. Washington myo Rovery American tan ka ni 2020 November la 17 ye. Taw cha ni manet khin season lwe go Myanmar san lo jin manet 6 na yi ka ni 9 na yi thi. Line no meter 2440 ne 51. Line no meter 190 lo ka ni thau lan pe ni ba bi. Chuma khin myo tat ba. Di manet khin tadin lwe go ko yan min thun ne du pyo pya pe ba me. American ရွေးကောက်ပွဲမှာအနိုင်ရသူဖြစ်နေခြင်းညာထားတဲ့ Joe Biden ဟာသမ္မတ Donald Trump ရဲ့တရားရေးစိန်ခေါ်မှုတွေကိုဆက်ပြီးရင်ဆိုင်နေရတယ်လို့ရွေးကောက်ပွဲအလွန်ကြာကာလအတွက်ရှုပ်ထွေးမှုတွေရှိနေတဲ့ကြားကပဲကမ္ဘာကိစ္စရပ်တွေနဲ့ပတ်သက်ပြီးစက်တဘရီနေ့မှာအာရှဒေသက American ရဲ့အဓိကမဟာမိတ်နိုင်ငံတွေကခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပါတယ်။သမ္မတ Trump ရဲ့ American သားပထမမူဝါဒနဲ့လှုပ်ဆောင်မှုတွေအတွက်သူတို့ရဲ့စိုးရိမ်ရမှုတွေကို Mr. Biden ကရောဘာအောင်လှုပ်ဆောင်ပေးမဲ့အနေအထားရှိနေတာကြောင့်ကမ္ဘာကိစ္စရပ်ကြီးတွေဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါရာသီဥတုပြောင်းလဲမှုဆိုင်ရာနဲ့တခြားကိစ္စရပ်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတာဖြစ်ကြောင်းအာရှခေါင်းဆောင်တွေကပြောပါတယ်။ဂျပန်ဝန်ကြီးချုပ်ယိုရှီဟိဒေဆုဂါကမစ္စတာဘိုင်ဒန်နဲ့15မိနစ်ကြာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးကမ္ဘာမှာတရုတ်ရဲ့ဩဇာစွမ်းမှုမှုကြီးထွားလာနေပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေတိုးလာနေတဲ့မျိုးမှာဂျပန်အမေရိကန်နှစ်နိုင်ငံမဟာမိတ်ဖြစ်တဲ့မှုပိုးပြီးခိုင်မာစေဖို့လက်တွဲလှုပ်ဆောင်မယ်လို့မစ္စတာဘိုင်ဒန်ကသဘောတူကြောင်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့14မိနစ်ကြာဆက်သွယ်ပြောဆိုမှုမှာလည်းမြောက်ကိုရီးယားနဲ့နျူကလ িয়ার ပြဿနာရှေ့မတိုးနောက်မဆုတ်အနေအထားဖြစ်နေတာကိုဖြေရှင်းရင်းမှာအမေရိကန်ကတောင်ကိုရီးယားကိုအကူအညီပေးမယ်လို့တိထားတဲ့ကတိကိုမစ္စတာဘိုင်ဒန်ကထပ်လောင်းအတည်ပြုပေးခဲ့တယ်လို့တောင်ကိုရီးယားသမ္မတပြောခွင့်ရကပြောပါတယ်။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကလည်းဩစတြေးလျအမေရိကန်နှစ်နိုင်ငံဆက်ဆံရေးပိုးပြီးခိုင်မာအောင်လှုပ်ဆောင်ရေးနဲ့ပတ်သက်ပြီးမစ္စတာဘိုင်ဒန်နဲ့ဆွေးနွေးခဲ့တယ်လို့ပြောကြားခဲ့တဲ့အပြင်အင်ဒိုပစိဖိတ်ဒေသရင်းတည်ငြိမ်အေးချမ်းရေးပိုးပြီးကောင်းမွန်အောင်လက်တွဲလှုပ်ဆောင်မှုအပါအဝင်နှစ်နိုင်ငံကြားခြေခြေပြင့်နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းသဘောတူခဲ့ကြတယ်လို့လည်းပြောပါတယ်။ကမ္ဘာတစ်လုံးကနိုင်ငံကြီးတွေကခေါင်းဆောင်အားလုံးနီးပါးကမစ္စတာဘိုင်ဒန်ကိုအတိမတ်ပြုကြိုးစားဂုဏ်ပြုနေကြပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်၊တရုတ်သမ္မတရှီဂျင်ပင်နဲ့ဘရာဇီးလ်သမ္မတဂျာယဲဘိုဆိုနာရိုတို့စီကတော့မကြားရသေးပါဘူး။အမေရိကန်ပြည်ထောင်စုမှာဂျိုးဘိုင်ဒန်သမ္မတတာဝန်ယူလာမယ်ဆိုရင်အရှိတောင်အာရှဒေသမှာအမေရိကန်ရဲ့ပါဝင်လှုပ်ဆောင်မှုပိုပြီးလက်နက်ရှမ်းရှမ်းရှိလာနိုင်တယ်လို့အကြေခတ်တွေကသုံးသပ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါတန်းကြောင့်ထိခိုက်နေတဲ့စီးပွားရေးနဲ့ဒေသရင်းတိုးရဲ့ဖိအားထံအပြင်ဒုက္ခရင်းနဲ့ဒီမိုကရေစီရေးမှာပါပိုပြီးကောင်းလာနိုင်တယ်လို့တွက်ဆနေကြတာဖြစ်ပါတယ်။အာရှဒေသကိုဦးစားပေးတဲ့သမ္မတဟောင်းဘရက်အိုဘားမားအစိုးရလက်ထက်မှာသူသမ္မတဖြစ်တဲ့တာဝန်ယူခဲ့တဲ့မစ္စတာဘိုင်ဒန်ဟာအရှိတောင်အာရှဒေသကိုနားလည်တဲ့အပြင်အဲ့ဒီချိန်ကအမေရိကန်အစိုးရဟာအရှိတောင်အာရှဒေသရင်းနိုင်ငံတွေအတွက်ကုန်သွယ်ရေးအရာရောဒေသရင်းကာကွယ်ရေးအရာပါအလေးပေးဆောင်ရွက်ခဲ့တယ်လို့တိကျခြေလှမ်းကိုပါစောင့်ကြည့်ခဲ့တာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်လက်ထက်မှာတော့အမေရိကန်ရဲ့အာဆီယံ၁၀နိုင်ငံကိုချိတ်ကပ်မှုဟာကာကွယ်ရေးနဲ့နှစ်နိုင်ငံကုန်သွယ်ရေးသဘောတူညီချက်တွေနဲ့အတူလက်ရှိမှာဒေသရင်းနိုင်ငံတွေနဲ့နေမီပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်နဲ့တိုးပြီးအခြေချတာဖို့ချိုးစားတဲ့တရုတ်ကိုရန်ဆန်ရမှာအထောက်အကူပေးမယ်လို့ကတိပေးနေတယ်လို့ထုတ်ပြန်နေကြတာပါဒေသရင်းအရေးပါတဲ့အာဆီယံထိပ်သီးညီလာခံအတော်များများကိုသမ္မတထရမ့်ကမတက်ရောက်ခဲ့ပေမဲ့တရုတ်ဘက်ကတော့အများရန်တက်ရောက်ခဲ့တာပါဒီချိန်လေးတွေအောက်မှာမစ္စတာဘိုင်ဒန်ဟာအာဆီယံဒေသဆိုင်ရာအမေရိကန်နိုင်ငံကြီးမူဝါဒကိုပြန်လည်တည်ဆောက်မယ်လို့ဒေသရင်းနိုင်ငံရေးအကဲခတ်တွေကမျှော်လင့်နေကြတာဖြစ်ပါတယ်အမေရိကန်နိုင်ငံမှာဗိုလ်တဖူးနေကတရက်တွင်း COVID-19 ကူးစက်ခံသူအရေအတွက်တသိန်းခွဲနီးပါးဖြစ်လာပြီးဆန်းရင်တင်သွားပါတယ်။ဒီရောဂါကူးစက်ခံသူခြေရာကောက်တဲ့ COVID Tracking Project ကစိန်ကောက်ယူကြတာဖြစ်ပြီးအမေရိကန်မှာအင်ဂျင်နီကလည်းတရက်တွင်းကူးစက်ခံသူတသိန်း3000ကျော်ရှိခဲ့တာပါ။ကျတဲ့ပြည်နယ်မှာဒီရောဂါကူးစက်ခံသူဟာကမ္ဘာတစ်လုံးက52တန်းခွဲကျော်ရှိပြီးအမေရိကန်ကတော့10တန်းခွဲကျော်နေပြီဖြစ်ပါတယ်။သေဆုံးရသူကလည်းအမေရိကန်နိုင်ငံမှာက2သိန်းခွဲနီးပါးနဲ့အများဆုံးဖြစ်ပါတယ်။ဒါကြောင့်အခုချိန်မှာ COVID-19 နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့အနေအထားဟာတည်ရရှိတဲ့အရေးကြီးတဲ့အနေအထားကိုရောက်နေပြီလို့အမေရိကန်အောက်တော်ဥက္ကဋ္ဌနန်စီပလိုစီကချက်တဲ့ပြည်နယ်မှာသတိပေးလိုက်ပါတယ
် This is a red alert and all hands on deck but it should
ဒါအနည်းအောင်ဆက်သတိပေးချက်ဖြစ်ပြီးတိတ်ကိုအရေးကြီးတဲ့အနေအထားကိုရောက်နေတဲ့အတွက်အားလုံးလက်ထဲဆောင်ရွက်ချက်ကိုပြောကြားလိုက်တာပါAmerican ပြည်တော်စုတောင်ပိုင်းကတိုက်ဆက်ပြည်နယ်မှာဗိုလ်တဖူးနေကဒီရောဂါကူးစက်ခံသူအရေးအတွက်တန်းတန်းကျော်သွားခဲ့တဲ့နောက်အခုကယ်လီဖိုးနီးယားပြည်နယ်မှာပါကူးစက်သူတန်းတန်းလောက်ဖြစ်လာခဲ့တာပါ။အာဖဂန်နစ္စတန်စစ်ပွဲမှာပါဝင်ဆင်ရဲဖို့ဆင်လွတ်ခဲ့တဲ့ဩစတြေးလျတပ်သားတွေစစ်ရာဇဝတ်ပြမှုကျူးလွန်ခြင်းရှိမရှိစုံစမ်းဖို့အတွက်အထူးစုံစမ်းရေးမှုကို 澳大利亚苏拉干嘛加给嘛看到嘛吧？那他们阿公那个呢？那他们吃草砖，谁落开来出蛋打瑞？吃地罗见闻呢？你都草木是不是松针不对？澳大利亚苏拉看起来，澳大利亚加过来的，伊滴个松针木耶？对那个松针是谁木个？比马古罗路上来的吧？谁亚准木苗的？变木的九龙街的苏拉皮亚阿赞阿古罗松针是谁嘛？皮巴嘞？一路松针是谁木啊？千有三阿嘛皮椒。Australia when you just got more sing up your body.
These are incredibly complex.
Also some them who are standing and sit where my ticket or some them are tippy. But when but that they're tired, they got it. Too short to your upset that way. A chill that shall put Susan would long a hammer where good young people are rubber. A two some them who will lame and larry them are can't push you by it.
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 8.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရမတော်မှာ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာမနေ့တုန်းကကိုဗစ် -19 ကူးစက်သူနောက်ထပ် 1145 ရောက်အထိပြုလိုက်တဲ့အတွက်အခုဆိုရင်ကူးစက်ခံရသူစုစုပေါင်း 65,598 ရောက်ရှိပြီဖြစ်ပါတယ်။နိုဝင်ဘာလ12ရက်နေ့အတွက်တက်ခွဲနမူနာ 18,250 ခုကိုစစ်ဆေးခဲ့တာမှာအခုတော့ကူးစက်သူ 1100 ကျော်ထပ်ပြီးတွေ့တာပါ။မနေ့က24နိုင်အတွင်းသေဆုံးသူက28ရောက်ရှိတဲ့အတွက်သေဆုံးသူရေအတွက်ဟာလည်း 1508 ရောက်ရှိသွားပြီဖြစ်ပါတယ်။မနေ့ကသေဆုံးတဲ့သူတွေအထက်19ရောက်ကနဂိုယောဂအခမ်းရှိသူတွေဖြစ်တယ်လို့ကျမိုင်နာဂဇာဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်။အတိပြုလူနာ 6,500 ကျော်ရဲကယောဂပူကင်းစင်ပြီးဆေးရုံကဆင်းခွင့်ရသူဦးရေက 4,900 ကျော်သွားပြီဖြစ်ပါတယ်။နိုဘလာ17ရက်နေ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့ COVID-19 ယောဂဖြစ်ပေါ်မှုအများဆုံးနိုင်ငံ90မှာမြန်မာနိုင်ငံကအဆင့်85ကိုပြန်ရောက်လာခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေထဲအဆင့်85ကနေအဆင့်89ကိုကျန်ကျခဲ့ပြီးရနောက်အခုကအဆင့်85ကိုပြန်တက်လာတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနည်းနဲ့တင်မြှောက်ခံရတဲ့အယက်သားအစိုးရတစ်ခုရဲ့လက်အောက်မှာနှစ်ပေါင်း60အတွင်းပထမဆုံးချိန်အထွေထွေရွေးကောက်ပွဲတည်းရဲ့ကျင်းပနိုင်ခဲ့တာကတိုင်းပြည်အတွင်းဒီမိုကရေစီလူပောင်တည်ဆောက်ရေးမှာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ပြင်သစ်နိုင်ငံကပြောပါရယ်အခုရွေးကောက်ပွဲရဲ့ရလဒ်ကိုလက်ခံကြဖို့နိုင်ငံရေးပါတီတွေအားလုံးကိုပြင်သစ်နိုင်ငံအနေနဲ့တခြားဥရောပသမဂ္ဂ EU နိုင်ငံတွေလိုပဲတိုက်တွန်းကြောင်းပြင်သစ်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါရယ်ရွေးကောက်ပွဲအပြီးတက်လာမဲ့အစိုးရနဲ့ဖူပေါင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းထားပါရယ်မြန်မာနိုင်ငံအတွင်းစီးပွားရေးနဲ့လူမှုရေးအခြေအနေတွေရှေ့ရှေ့ကြီးတန်းကောင်းမွန်စေဖို့ကောင်းမွန်တဲ့အစိုးရနဲ့ဒီမိုကရေစီပြည်ပပြောင်းလဲမှုတွေဆက်လက်လှုပ်ဆောင်သွားဖို့လိုအပ်တယ်လို့လည်းပြောပါရယ်နိုင်ငံရေးနဲ့စီးပွားရေးအခွင့်အရေးတွေကိုတိုင်းပြည်တွင်းကလူအလုံးရရှိခံစားစေဖို့အမခံရမှာဖြစ်ပြီးဒီအထက်ရိုဟင်ဂျာတွေလည်းပါဝင်တယ်လို့ပြည်ထောင်နိုင်ငံရေးဝန်ကြီးဌာနရဲ့ကြေညာချက်မှာပါရှိပါရယ်နိုင်မပြနိုင်တဲ့နေရာတွေမှာရွေးကောက်ပွဲလုပ်ငန်းစဉ်ပြင်းပြောက်စေဖို့နဲ့တိုင်းရင်းသားနဲ့လူနည်းစုဘာသာဝင်တွေရွေးကောက်ပွဲလုပ်ငန်းစဉ်မှာပြည်ပဝဝပါဝင်နိုင်စေဖို့ပြည်ထောင်နိုင်ငံအနေနဲ့လိုလားတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံမှာနိုမာလာရှိရနေကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်ထောင်နိုင်ငံဒီတူ American Britain ရောပါသမဂ္ဂအဖွဲ့ EU နဲ့ဂျပန်နိုင်ငံတို့ကလည်းသမိုင်းဝင်ရွေးကောက်ပွဲဖြစ်ကြောင်းချီချီခုံပြူတဲ့ကြေညာချက်တွေထုတ်ပြန်ပြောဆိုထားပါတယ်။မြန်မာဆိုရကရင်ဂျာ၃လုံးကိုလက်မခံသလိုရွေးကောက်ပွဲမှာရင်ဂျာ၉၀တဲ့တချို့ပါဝင်ခွင့်မရတာကြောင့်ဝေဖန်မှုတွေလည်းပေါ်ပေါက်ခဲ့ပါတယ်ခင်ဗျာ။မြေမြုပ်မိုင်းပုံးတွေကိုတပုံအုပ်စုတွေကအသုံးပြုမှုတွေများပြားလာတာနဲ့စစ်ပွဲလက်ကျန်ပောက်ကွဲရေးပစ္စည်းတွေကြောင့်အရသားတွေတည်ဆုံတရားရမှုတော့ပုံများလာတယ်လို့မြေမြုပ်ပုံးအသုံးပြုမှုကိုစောင့်ကြည့်လေလာတဲ့ Landmine Monitor ဖွဲ့ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အကောင့်ထဲပေါ်ဖို့အခက်အခဲတွေရှိခဲ့ပေမဲ့1999ခုနှစ်မြေမြုပ်မိုင်းပိတ်ပင်ရေးနိုင်ငံတကာသဘောတူစာချုပ်ဟာအောင်မြင်မှုတွေရှိနေတယ်လို့လည်း Landmine Monitor ဖွဲ့ကပြောပါတယ်။ကမ္ဘာနိုင်ငံတွေရဲ့80ရာခိုင်နှုန်းဖြစ်တဲ့နိုင်ငံပေါင်း164နိုင်ငံကမြေမြုပ်မိုင်းထုတ်လုပ်တူလောင်အသုံးပြုမှုကိုပိတ်ပင်တဲ့ဒီစာချုပ်ကိုလက်မှတ်ရေးထိုးထားတာပါ။ဒါအပြင်စာချုပ်ကိုလက်မှတ်ရေးထိုးမထားတဲ့နိုင်ငံ33နိုင်ငံကလည်းလိုက်နာမှုတွေရှိနေတယ်လို့ပြောပါရယ်။ဒီစာချုပ်ကိုလက်မှတ်ရေးထိုးမထားတဲ့နိုင်ငံတွေထဲမြန်မာနိုင်ငံတနင်္ဂနွေနေ့မှာသာ2919ခုနှစ်အလယ်က2020ခုနှစ်အောက်တိုဘာလအထိမြေမြုပ်ပုံအသုံးပြုမှုတွေကိုတွေ့ရှိရတယ်လို့အစီရင်ခံထားပါရယ်။အဲဒီကာလအတွင်းကမ္ဘာတဝန်းမြေမြုပ်ပုံတွေကြောင့်တည်ဆုံတရားရသူခန့်မှန်းခြေအယောက်9500ရဲက2000ကအသက်တည်ဆုံခဲ့ရပြီး 3359ဦးတိုင်ရာရရှိရဲ့လို့ Landmine Monitor အဖွဲ့ကသူတေသနာပညာရှင် Lauren Percy က VOA ကိုပြောပါတယ
် This ratio of people killed to injuredindicates very clearly to us
that the soul dune daya ya shi de chou go chi me so yin daya ya de u yue ga sa ma tan mya pya ra go shin shin le le twin nai chang mye myo mai ne sit pwe le chan pauk kwe si de pi si re chang daya ya shi de re go a pye wa mat tan tin tha nai che ma shi chang land mine monitor phwe ga tu de tana pinya shin parsi ga pyo ba de mye myo mai pei pin ne sa chou atat win ga de ga sa chou phwe win nai ngan re to long tain si tha de lu thong mye myo mai 55 tan chou go phya si nai ga pi မိုင်းရှင်းတဲ့ဖြည့်စည်ရေးလုပ်ငန်းတွေမှာလည်းတိုးတက်မှုတွေရရှိနေတယ်လို့ Landmine Monitor အဖွဲ့ကအစီရင်ခံထားပါတယ်ခင်ဗျာ။ Australia ဝန်ကြီးချုပ် Scott Morrison နောက်တဲ့ပတ်အတွင်းဂျပန်နိုင်ငံတိုကျိုမြို့ကိုသွားရောက်ပြီးဂျပန်ဝန်ကြီးချုပ် Yoshihide Suga နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။တရုတ်နိုင်ငံနဲ့ဆက်ဆံရေးတင်မာနေချိန်မှာ Australia ဝန်ကြီးချုပ်ကဂျပန်နိုင်ငံကိုအခုလိုသွားရောက်မှာဖြစ်ပါတယ်။ဂျပန်ကိစ္စနဲ့ပတ်သက်ပြီးဝန်ကြီးချုပ် Suga ရာထူးရယူပြီးနောက်ပထမဆုံးပြပခေါင်းဆောင်တူဖြစ်ပြေဝင်လက်ပတ်နိုင်မှာမို့ကုန်ကြီးဝမ်းမြောက်ရပါတယ်လို့ဝန်ကြီးချုပ် Scott Morrison ကပြောပါတယ်။အခုနောက်ပိုင်းနှစ်တွေအတွင်းဂျပန်နဲ့ Australia နိုင်ငံကြားဆက်ဆံရေးတစတစပိုပြီးခိုင်မာအားကောင်းလာတယ်လို့လည်း Morrison ကပြောပါတယ်။ကုန်သွယ်ရေး၊လုံခြုံရေးနဲ့ကာကွယ်ရေးကိစ္စရပ်တွေကိုရည်ညွှန်းအောင်ပြောကြားရင်းဒေသတွင်းကိစ္စရပ်တော်များများမှာဂျပန်နိုင်ငံကအရေးပါတဲ့လက်တွဲဖော်နိုင်ငံဖြစ်တယ်လို့လည်းသူကပြောပါတယ်။ Japan Media တွေကတော့ဒေသတွင်းတရုတ်ရဲ့စီးရေးရာကြီးထွားလာနေတာကိုတုံ့ပြန်ဖို့တနင်္ဂနွေကဝေးစာချုပ်တည်းရဲ့လက်မှတ်ရေးထိုးဖို့ပြင်ဆင်ထားတယ်လို့ပြောနေကြပါတယ်။လောလောဆယ်အချိန်မှာဩစတြေးလျနဲ့တရုတ်နိုင်ငံကြားဆက်ဆံရေးတင်းမာနေပါတယ်။အခုခီးစဉ်ကကိုရိုနာဗိုင်းရပ်စ်ကရောဂါစဖြစ်ပြီးတဲ့နောက်ပိုင်းဝန်ကြီးချုပ် Scott Morrison အတွက်ပထမဆုံးပြပခီးစဉ်လည်းဖြစ်ပါတယ်။ဂျပန်ကပြန်လာတဲ့အခါတိကျဆုံးကြည့် Quarantine 14ရက်ဝင်သွားမယ်လို့လည်းဝန်ကြီးချုပ် Morrison ကပြောပါတယ်ခင်ဗျာ။ဖတ်ကြတဲ့မနေ့ကနောက်ဆုံးရသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့အတူကြီးညာခဲ့တာပါအခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
သတင်းကလေးနေ့ကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲမှာလုံချုံရွေးချင်တွေကြောင့်ပယ်ဖျက်ထားတဲ့မဲဆန္ဒနယ်မြေတွေမှာကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့စမတော်ကလူလာကြောင်းပြောဆိုလိုက်တဲ့သတင်းကိုတင်ပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါလူလာမြတ်တဲ့အချိန်တွေမရှိဘူးဆိုပြီးရွေးကောက်ပွဲတွေမကျင်းပဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ဖျက်ခဲ့တဲ့အထက်မှာအများဆုံးဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မှာဒီဇင်ဘာလကနောက်ဆုံးထားပြီးတော့ကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့အေးရခိုင်လက်နက်ကန်ဖွဲ့ကနေနိုဝင်ဘာလ12ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်စိုက်သွင်းလိုက်တာပါမဲဆန္ဒရှင်တွေနဲ့လှုပ်လှုပ်ကူဆလဲလောင်းတွေအခွင့်အရေးမဆုံးရှုံးအောင်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့အစိုးရနဲ့တမတော်ကိုစိုက်သွင်းသားပြီးရွေးကောက်ပွဲကျင်းပနိုင်အောင်တည်မြဲတဲ့အခြေအနေတွေရရှိရေးပူးပေါင်းဆောင်ရွက်ကြဖို့ဆန္ဒရှိကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မှာအေးရခိုင်လက်နက်ကန်ဖွဲ့နဲ့တိုက်ပွဲတွေဆက်တိုက်ဆူဆူလို့ဖြစ်ပေါ်နေတဲ့တပ်မတော်ဘက်ကတော့ထုတ်ပြန်ချက်ကိုကျေစွာခဲ့တာပါရခိုင်ပြည်နယ်ပါဝင်တပ်နက်ကန်ပြည်ပခန့်တို့ကြောင့်တည်ငြိမ်မှုမရှိတဲ့နိုင်ငံတွေမှာကြားဖြတ်ရွေးကောက်ပွဲတွေကျင်းပနိုင်အောင်ဆောင်ရွက်ဖို့ရည်ရစားကြောင်းလဲတပ်မတော်သတင်းမှပြန်ကြားရေးဖွဲ့ပြောခွင့်ရဘူရုတ်စုံမင်းထွန်းက VOA ကိုပြောပါရတယ
်တပ်မတော်နေရာတော်ကျွန်တော်ဒီပါတီစုံတွေထွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတရေးကောက်ပွဲဖြစ်ဖို့သက်ဆိုင်ရာမဲဆန္ဒနယ်လမ်းမဲပေးနိုင်ရေးအလေးထားတယ်ဆိုတာကိုကျွန်တော်တို့တမ်ဘော့ကာကူစုကလည်းအမြဲတမ်းပြောခဲ့တာရှိတယ်။တမ်ဘော့သဘောထားလည်းအဲ့ဒါပဲ။အဲကြောင့်မလို့ကျွန်တော်တို့ကဒီထောက်ပြန်ချက်ကိုတော့ကြိုးလို့ရတယ်။ဒါနဲ့ပတ်သက်ပြောကြကြပြီးရင်ကျန်းပြန်ပါလေကျွန်တော်ရေးကောက်ပွဲပြည်လျံတရားနဲ့မိုင်းကြိုင်ညုံနေမှာလည်းကြားတဲ့ရေးကောက်ပွဲကျင်းပနိုင်ဖို့အသက်နိုင်ဆုံးပေါ့နော်။ဒါနဲ့ပတ်သက်ပြီးညှိနှိုင်းဆောင်ရွက်ပါဖို့ပေါ့လို့လည်းကျွန်တော်ကြွားတယ်လို့ထင်နေပါတာ။ဒါနဲ့ပတ်သက်ပြီးလည်းကျွန်တော်ထောက်ပြန်ချက်ပြောအောင်ဟိုထောက်ပြန်ပြပါမယ်ဗျ။
တနင်္ဂနွေနေ့ကရွေးကောက်ပွဲမှာတော့လွတ်လပ်မျှတဲ့အချိန်တွေမရှိဘူးဆိုပြီးရခိုင်ပြည်နယ်ကမြို့နယ်၉ခုနဲ့ကျေးရွာအုပ်စုတချို့အပါအဝင်တိုင်းဒေသတွေတချို့မှာရွေးကောက်ပွဲမကျင်းပနိုင်တဲ့လို့မဲဆန္ဒရှင်သတန်းကျော်မဲမပေးနိုင်ခဲ့ပါဘူး။အေအေဖွဲ့ကတော့ရွေးကောက်ပွဲမကျင်းပရသေးတဲ့မြို့နယ်တွေမှာရွေးကောက်ပွဲပြန်လည်ကျင်းပနိုင်ဖို့ဆိုပြီးတော့တဖက်သားပြည်ကရစရေးကြီးညာချက်ကိုပြီးခဲ့တဲ့နိုဝင်ဘာလ၁၇ရက်နေ့ကနေလာမယ့်ဒီဇင်ဘာ34ရက်နေ့ထိလည်းထပ်မံတက်တန်းတူထားပါတယ်။တစ်ချိန်တည်းမှာပဲရွေးကောက်ပွဲမှာအများစုနဲ့အနိုင်ရထားပြီးအစိုးရစိတ်ကိုဥဆောင်ဖွဲ့စည်းနိုင်မယ်လို့ခန့်မှန်းထားတဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရွေးကောက်ပွဲမှာပါဝင်ခဲ့တဲ့တိုင်းဒေသနိုင်ငံရေးပါတီတွေနဲ့လက်သွဲဖို့ဆန္ဒရှိကြောင်းကန့်လန့်လိုက်ပါတယ်။တိုင်းဒေသပါတီတွေနဲ့ NLD ပါတီရဲ့ရည်မှန်းချက်တွေတူညီတာကြောင့်အနာဂတ်ပြည်ထောင်စုတည်ဆောက်ရေးမှာတက်တက်ကြွကြွပူးပေါင်းကြလိမ့်မယ်လို့မျှော်လင့်ကြောင်းလဲတိုင်းဒေသနိုင်ငံရေးပါတီ39ခုကိုပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်ကျွန်တော်ဝင်းမင်ပါလက်ရှိရွေးကောက်ပွဲအများဆုံးရထားတဲ့အစိုးရပါတီက ကြိုင်ရင်သားပါတီတွေကိုပူပေါင်းဆောင်ရွက်ဖို့ကံလန်းလိုက်ချိန်မှာတမရော်ဘက်ကလည်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့တောင်းဆိုတဲ့ရခိုင်ပြည်နယ်ကရွေးကောက်ပွဲမလုပ်နိုင်ခဲ့တဲ့နေရာတွေမှာရွေးကောက်ပွဲပြန်လုပ်ပေးရေးကိုကြိုဆိုလိုက်ပြီးညှိနှိုင်းသွားမယ်လို့ဆိုပါတယ်အစိုးရပါတီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရကအေးအေးပြောသလိုကြားချက်ရွေးကောက်ပွဲဆိုရင်အစိုးရဖွဲ့ပြီးတစ်နှစ်ကြာမှလုပ်နိုင်မယ်လို့ပြောလိုက်ချိန်မှာဖွဲ့စည်းပုံဥပဒေဆိုင်ရာကြမ်းကျင်သူကတော့ဒါကကြားဖြတ်ရေကောက်ပွဲမဟုတ်တာမို့အစဉ်ပြေချိန်လုပ်လို့ရတယ်လို့အကြံပြုလိုက်ပါတယ် NLD ရဲ့မနေ့ကဒီကံလန်းချက်ကိုတိုင်းရင်းသားပါတီတစ်ခုကကြိုဆိုလိုက်တာနဲ့တိုင်းရင်းသားသုံးသက်သူတို့ကလက်တွေ့အကြံပြုတာကိုပြောပြထားပါတယ်အေးအေးရခိုင်လက်နက်ကိုင်ဖွဲ့ရဲ့ဒီဇင်ဘာလကိုမတိုင်ခင်ကြားချက်ရေကောက်ပွဲလုပ်ပေးဖို့မနေ့ကတောင်းဆိုမှုပေါ် NLD ပြောခွင့်ရဒေါက်တာမျိုးညွန့်က
ကြားပြရေကောက်ပွဲကိုအထူးထူးရေကောက်ပွဲနဲ့ကာလဘယ်လောက်ကြာမှလုပ်ရမလဲဆိုတာဥပဒေမှာသတ်မှတ်ပြီးတာရှိပါတယ်ခင်ဗျ။တနည်းကြော်မှလုပ်ရတာပါ
။ဒီပေါ်ဖွဲ့စည်းအုပ်ချုပ်ပုံဥပဒေဆိုင်ရာကျွမ်းကျင်သူဒေါက်တာအန်ဒရူးငုံချုံလျံကကြားချက်ရေကောက်ပွဲအတွက်အခုလိုဥပဒေရှိပေမဲ့အခုကဖြတ်သိမ်းလိုက်တဲ့ရေကောက်ပွဲပြန်ချင်းပွားရမှာဖြစ်တယ်လို့ဆိုပါလေ။က
ြားချက်by election မဟုတ် by election ဆိုတာလိလနေရလိလဆိုတာရွေးပြီးတော့ပေလို့မဟုတ်ရင်နှုတ်ထွက်လို့အဲ့ဒီလိလနေရမှာကြားဖြတ်လို့လုပ်ရတယ်အခုဥစ္စာကလိလနေရမဟုတ်ဘူး cancellation ဥပဒေနဲ့လုပ်တာဖြတ်သိမ်းတာ
အဲ့ဒီတော့တမရော်ဘက်ကအရင်အကျန်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့အေးအေးလက်လက်ကန်တပ်ဖွဲ့တောင်းဆိုတာကိုကြိုဆိုလိုက်ပြီးအေးအေးသုံးတယ်လို့ဒီကြားချက်ရေကောက်ဖွဲတွေကိုရခိုင်ပြည်ရှမ်းပြည်နယ်မှာပါကျင်းပနိုင်ရင်ညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောလာတဲ့ပေါ့ဘယ်ချိန်လက်တွေ့ဖြစ်လာနိုင်တာကိုမေးရမှာဒေါက်တာအန်ဒရူးကပဲ
ကျွန်တော်ထင်တာတမလို့ဖက်ကဒီ cancellation လုပ်တဲ့ဟာတွေကို by election တဘောနဲ့မစင်စားဘူးအခု cancellation နဲ့ပတ်သက်ပြီးတော့ဘာဥပဒေမှမရှိဘူးအဲ့တော့မနေ့ပြန်လုပ်မယ်ဆိုရင်လုပ်လို့ရတယ်မလုပ်ဘူးဆိုရင်လည်းမလုပ်ပဲနဲ့ရတယ်အဲ့ဒါတော့အစိုးရနဲ့ဒီ UEC ပေါ်မှာမူတည်တယ်လေ
အချိန်တည်းမှာ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ကံလန်းချက်ကိုလည်းရခိုင်ပြည်နယ်မှာအဓိကအနိုင်ရထားတဲ့ရခိုင်မြို့သားပါတီကပြောခွင့်ရဒေါ်အင်းနုစင်ကကြိုဆိုလိုက်ပါတယ
်ကျွန်တော်ကတော့ကြိုဆိုပါတယ်တခြားလုံးညှော်လင့်ထားခဲ့တာဟာပြည်ထောင်စုမှာကိုင်းရင်းသားပါတီတွေကိုဘာဖြစ်လို့လက်တွဲလက်ကမ်းပြီးတော့ပူးပေါင်းဆောင်ရွက်မှုတရှိပဲနဲ့dialogue partner ချစ်ဘာကြည့်လို့အဆုံးမပြည့်ကြတာလဲဆိုတော့တစ်ချိန်လုံးတင်ပြပြောဆိုနေခဲ့ရတဲ့အနေထားမှာအခုဒီလိုသာမင်းထုတ်လိုက်တယ်ဆိုတော့ဖိုက်လိုက်လေးလေးပဲကြိုဆိုပါတယ
်အဲဒီတော့ဒီအချိန်မှာဘာကြောင့်အခုလို NLD ဘက်ကကန့်လန့်လာပါလဲလို့မေးရမှာဒေါ်အင်းနုစင်ကအရင်ဖွဲ့စည်းပုံပြင်ဆင်ရေးမှာတက်မတော်နဲ့ NLD ထိတ်တိုက်တွေ့ကြတာကိုအခုပြင်ဆင်နိုင်ဖို့ဖြစ်နိုင်တယ်ဆိုပြီးလက်ရှိပြောင်းသွားတဲ့အခြေအနေကိုအခုလို့ရှင်းပြပါတယ
်ပထမအနေထားမှာတော့ညွန်ပေါင်းအစိုးရပါတီကိုမလိုချင်တဲ့အတွက်တိုင်းရင်းသားတွေပါတီတွေနဲ့စပီနိုင်မဲ့အစီအစဉ်မရှိဘူးဆိုပြီးတော့တင်းတင်းမာမာပြောခဲ့တဲ့အနေအထားတွေဟာတော့အခုတော့ညွန်ပေါင်းအဆင့်ကိုလည်းမရောက်ဘူးဟိုတပါတီတွေကအစိုးရဖွဲ့နိုင်တဲ့အဆင့်ကိုရောက်သွားတယ်ဆိုတော့ဟိုမျိုးမန်ထားတာတဲ့ပူတဲ့ဒီအနေအထားကိုဖန်ပြီးလိုက်တာလို့ကျွန်မမြင်ပါတယ
်အချိန်ထဲမှာစမ်းချီနယ်မှာအဓိကအနိုင်ရထားတဲ့ကျန်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကိုလည်း NLD ပြောခွင့်ရကကန့်လန့်ခဲ့ပါတယ်
။ကျန်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကကျွန်တော်ရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်ပါတယ်။မဟာမိတ်ဟောင်းများလူလားတဲ့အတိုင်းပဲကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ဆုံးဖြတ်ခွင့်ရှိတဲ့ပြည်내တစ်ခုဖြစ်ပြီးပြည်ပြင်းပြင်းပေါ်ထွက်လာတာကိုကိုယ်တိုင်မြင်ရပါလိမ့်မယ်
။အခုလို NLD ကကန့်လန့်လာတဲ့စာပေါ်ရှမ်းနိုင်ငံရေးကျွမ်းကျင်သူနိုင်ငံရေးသိပ္ပံပါရဂူဒေါက်တာဆိုင်းဦးကအဲ
့ဒီစာရဲ့ယူချက်ကိုကျွန်တော်ထင်တာတောင်းအဲ့ဒီသာထွက်လာတဲ့အချိန်နဲ့အရေးသားနဲ့ဒါတွေကနည်းနည်းလိုရာရောက်မှာမဟုတ်ဘူးတကယ်လို့မယ်ဒါကအစိုးရရဲ့စေတနာနဲ့တကယ်လည်းနိုင်ငံရဲ့စီးရေးကိုဖြည့်ရှင်းတယ်လို့မြင်နေဆိုပြီးတော့နိုင်ငံကြီးကနေအများကြီးရှိတယ်ဟိုအလွဲတဲ့ဟာကတော့တိုင်းနာရီနဲ့တိုက်ရိုက်ခေါ်ပြည့်ပြီးတော့ဖြည့်ရှင်းနေနေအရင်ကျင်းနေလို့မဟုတ်ဘူးနဲ့အပြီးတော့အမျိုးသားပြန်လည်ရင်ဂျာစီရေးဆိုတဲ့ကော်မတီကိုဖွဲ့ပြီးတော့တိုင်းနာရီနဲ့ဒီပါဝင်မှုအပြင်ဒီလိုနဲ့ညီညီကန့်ကန့်လုပ်သွားတဲ့လုပ်ငန်းတွေလုပ်လို့ရတယ်
တကယ်တော့အရင်အာဏာလွှဲခဲ့တဲ့လက်ရှိအဓိကတိုက်ခံပါတီကိုကြောထောက်နောက်ခံပေးခဲ့တဲ့တမတော်နဲ့လက်ရှိအာဏာရထားတဲ့အစိုးရပါတီတို့ကြားဒီတစ်ခေါက်ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေပြင်းထန်လာခဲ့ပြီးအခုလိုတိုင်းရင်းသားတွေကိုအပြိုင်ကန့်လန့်ကြိုဆိုလာတာဖြစ်တယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ
မြန်မာနိုင်ငံပါဝင်မဲ့အရှိတောင်အရှာနိုင်ငံတွေနဲ့ဒေတာတွင်စီးဝါးရေးအင်အားကြီးနိုင်ငံတွေပါဝင်မဲ့ဒေတာတွင်လွတ်လပ်တဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ကိုဒီသတင်းပတ်ထဲမှာလက်မှတ်ရေးထိုးမယ်အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထပ်ပါ
She down Asha Nangamia Abin, ASEAN Senangane, Australia, Deo, Japan, New Zealand, Tongoria, Nangamang Sanganaya, Pubangi, ACEP, ASABLO, Dugao Kore, Regional Comprehensive Economic Partnership, Tidadwin Nangaja, Lula de Kondoi, Tobodu Sajogo, Lame Tanuni Neva, Lamajito, Chosu Roma, Pipare. Kaba Luye, Kontolomu Pamanae, Tonsa Yagano Niba, Supantae, Sanganang and Pawime, the Bodumi Jagani, a Tizong Lula de Kondoizong, the Kupila Lima Subi, Kamani Jarale, Shibare, a Poewin Sanganang and got Simi Yashi, Bodahuniga, Naso, J, Sunuke, Temaro, a Kaukon, Tada Queen, a season relay, Pawimbare, the Bodumi Jag, a Tawin Layaka, Mibananga, Nine, Nangandaga, Siguama, Pumu, Winsan Lanane Lule,
ရှင်နေမြို့နာမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကပြောပါတယ်ဟိုနောက်ဆုံးအနေနဲ့ကျွန်တော်တို့အားလုံးလေးဒီအဖိတ်ဂရိတ်မန့်ဆိုတော့ကျွန်တော်တို့ဒီ
ท่าที่เมืองนั้นเนี่ยวันยาวตัวนั้นเป็นต้นเนาะชินิมยูนามุเนี่ยปัตตาบีอพ่อวินนักงานนี้จ้าตาสีรีโชชาบูตบอดุนีมูรีชาทายองเลยอู่อ่าวนายงูก็เปลี่ยวไปเลยตบอดุนีจัดการนี่มีมานักงานด้วยอาจจะมีญาณนายเนี่ยลูกตาสีดูรีเปลี่ยวส่วนนี้ไปไหมสีวายเอียดีนักงานอยู่เนี่ยลุลละสว่าสีวายสัตว์มูมาเส้นเต็มเพียร์ลาสุเรมีคนทุ่งเลียเลยสีไปเลย
မြန်မာဒုမှုစီးပွားရေးကွန်ပျူတာမှုအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဒေါက်တာဇော်ဦးကတော့မြန်မာနိုင်ငံအနေနဲ့ပြင်ဆင်မှုတွေလိုအပ်နေသေးရလို့သုံးသပ်ပါတယ်အဲ့တော့ပြောရရင်ဒီအာဆက်ပြေဒီမဟာဗျူဟာနဲ့နီးပါးတော်တော်များများဟာဒီစီးပွားရေးအင်အားကြီးကျွန်တော်အင်ဂျင်နီယာတွေမဟာဗျူဟာနီးပါးဖြစ်ကျွန်တော်တို့ရဲ့မဟာဗျူဟာနီးပါးဟုတ်ကဲ့ဒါဒီတဲမှာကျွန်တော်တို့
အာဆီယံနိုင်ငံတွေကျွမ်းညက်လုပ်တာလွတ်လပ်စွာစီစဉ်နိုင်ခွင့်ကိုဖြည့်လျှော့ပေးရရေးကိစ္စပညာရေးနဲ့ခီးသွားလုပ်ငန်းလိုဝန်ဆောင်မှုလုပ်ငန်းတွေစီးဝင်လာမယ့်ကိစ္စဒီလိုကိစ္စတွေနဲ့သဘောတူညီမှုမှာဖွံ့ဖြိုးမှုနယ်ရဲ့နိုင်ငံတွေအာမခံချက်မရှိရာစိန်ခေါ်မှုတွေကြီးမားတာဒါတွေကိုလည်းဒေါက်တာဆိုဦးကထောက်ပြခဲ့ပါတယ်။ အာဆတ်သဘောတူညီချက်ကိုတော့2017နိုဝင်ဘာလအာဆီယံထိပ်သီးဆွေးနွေးပွဲမှာစတင်မိတ်ဆက်ခဲ့ပေမယ့်ကိုနှစ်လောက်အကြာမှသာသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့ဖြစ်လာခဲ့တာပါ။ American ပြောင်စုမှာ သမ္မတ Donald Trump အဆိုအရကနိုင်ငံပေါင်း32နိုင်ငံပါဝင်တဲ့ Pacific ရေဝန်နိုင်ငံတွေကြားကုန်သွယ်ရေးသဘောတူညီချက်အဖွဲ့ဝင်အဖြစ်ကနေ 2019ခုနှစ်မှာနှုတ်ထွက်သွားပြီးတဲ့နောက်တရုတ်နိုင်ငံကဥဆောင်တဲ့အာရှ Pacific နိုင်ငံတွေကြားစီးပွားရေးပူးပေါင်းဆောင်ရွက်မဲ့အစီအစဉ်တွေကိုအချိန်မြင့်ဆောင်ရွက်လာရတယ်ဖြစ်ပါတယ်။ American ပြောင်စုမပါဝင်တော့ပေမယ့်နိုင်ငံပေါင်း32နိုင်ငံနဲ့ပူးပေါင်းထားတဲ့ CPTPP စာချုပ်တွေကိုတော့2018ခုနှစ်မတ်လတည်းမှာပဲအဖွဲ့ဝင်နိုင်ငံတွေလက်မှတ်ရေးထိုးထားပါရဲ့ခင်ဗျာ။ကျွန်တော်ကတော့ဇော်ထက်ပါ VOA
ကိုသတင်းပေးဖို့ပါဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့နယ်62ကီလိုသာပေါင်းရတဲ့တာထင်ကောင်းတဲ့နိုင်ငံမှာထိုင်းနိုင်ငံလာအိုသုံးနိုင်ငံဆိုင်ရာရွှေတရီကဒေသကနေလာတဲ့ ခေတ္တမင်းမူရစီဝါကုံလောင်ရုံကိုလူဝင်မာလာစတိရနေကခဲရနာပိုင်းကဖမ်းဆီးခဲ့တဲ့သတင်းကိုပြောပြပါမယ်။ဒီမှာမအေးပါပါ။ထိုင်းနိုင်ငံရဲ့တရားရေးဝန်ကြီးလစ်စာဆုံဖြတ်ခေဆိုခြင်းဥဆောင်ပြီးဝိရနေနေထိုင်တဲ့အရာရှိဖွဲ့ဝင်လေးကုလသမဂ္ဂမူရထိန်းချုပ်ရေးခါလီကိုယ်စားလှယ်မစ္စတာဂျင်မီဒေါက်ကလပ်ပါဝင်တဲ့ဖွဲ့ဝင်လေးဟာဆက်ကျိုးတောင်းခဲ့ရတဲ့ဘက်ကိုမြို့ကခေတ္
เนี่ยราคาขายสารพกและปิดกำเนิด 2,500 บาท
แต่ไอ้กู25กิโลไปเทียบเมื่อมือเสียว่าพี่ยองไอ้บ่าวเลี้ยงหาจะคนไอ้การละจำบัวที่ตั้งเป็นตั้งมองตรงตรงชิดทางจุดจำบุษย์เลยมือเสียว่าเนี่ยท่านจะมาเนี่ยจะ 前来前来，随队员在早上里在上哪里来去办嘞？伊每日洗碗一下，台南人家里就行。台湾那边我伊讲话里不少不对，我也讲伊个路上里来去办嘞，手臂就手抓了啦。伊们来不得比，这老在马路台南人家，我也台湾的五个来拍起照片，阿们来不得里路阿人我拍起嘛比较呢。在在屋里头吧，最起码没手臂，第二也问题了，领导就说现在都手抓了嘞。然后开这门物业计划，台南人嘛，伢都看米了，记得有做啥嘞？开这门物业计划哈，六年里内，人家家家里家嘛，伢都都说你的物业计划去办嘞。该有办法了嘛？当然，现在停车场里面，物业计划忙过度的干扰，人家这边呢，电水里在提涨嘞，过了怎么办？物业计划呢？也是木山呀，由 UNODC 家表述查办嘞。你这人那天，你妈那伢八位，现在谁当阿家的当嘛？我也希望毛公公不骂那哈，多拉困难实际比人家没来几个的。今天在马尾，我打算在民生角里边毛公公吧，挑实际比人家细的路来 ，UNODC 家开门查话嘞。所以这里人的当嘛，我也希望伢家潘经理你来有经验，可怕的问，该有把成就的还有在你这吗？我也希望过干里个，困难有你的，你看那第二次账目嘞 ，UNODC 家。那家里的人啊，在这里比较保险，这妈妈一妈，他那妈你在家里这里接多你了吧？
不然现在古时候的，这把米地啊，里人嘛，你妈那个讲白露面，总是一旦你家来时了，我就讲嘛，我因阿婆，我因东东人叫家妈吃饱了，跟他叫声了吧。你妈越搞越嘛，这屋里装修感觉那样子，装上手机出来看谁呢？David Scott Medicine ये संभाग एशिया टाइम्स का टूनो भी उधर चौड़ा लोग आए। जैसे वे आलोंगो डाउनसन सुजी का ऑनलाइन लाइट में निमाने यहाँ डेमोक्रेसी ये वो पुमोशेशु उठी जॉब है मिसिंग ये तथा अच्छे पाए। तीजे का वो हाल लुप्त गोगो वे मुने मेसुगो सिंखादु मिसिंग सुराप्याता लगाये ཁསྲ ཁསྲང 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 ကောင်းတယ်လို့ဒုတိယဆိုတာပြန်ဖြစ်လာတယ်လို့လည်းရေးသားထားပါတယ်။အစိုးရအနေနဲ့အုပ်ချုပ်တဲ့ပုံစံအုပ်ချုပ်ရေးစတိုင်ကိုမပြောင်းဘူးဆိုရင်ဒါမှမဟုတ်ငါနေ့အတွင်းမှာလည်းပြုပြင်ရေးအခွင့်အလမ်းတွေဆုံဆုံရနိုင်ွယ်ရှိတယ်လို့လည်းရေးပါတယ်။အခုတိုင်းဆိုရင်တော့ NLD အစိုးရလက်အောက်မှာမီဒီယာတွေလူမှုအဖွဲ့အစည်းတွေတိုင်းရင်းသားလူမှုအသိုက်အဝန်းတွေနဲ့သဘောထားကွဲသူတွေရဲ့အခြေခံရပိုင်ခွင့်လွတ်လပ်ခွင့်တွေဆွေးနွေးပြီးတပါတီစနစ်ပုံစံပြန်ရောက်သွားနိုင်ွယ်ရှိပါတယ်။မတူခွဲပြားတဲ့အကျိုးစီးပွားတွေလိုအပ်ချက်တွေနဲ့အညီ NLD ဟာစစ်မှန်သောဒီမိုကရေစီစနစ်စီကိုအပြောင်းလဲမလုပ်နိုင်ဘူးဆိုရင်တော့ဒီပြည်ရဲ့ရွေးကောက်ပွဲမှာအဓိကဆုံးနိုင်သူဟာဒီမိုကရေစီအညီအစွေးပဲဖြစ်တယ်လို့လည်းရေးသားထားပါတယ်ခင်ဗျာဆက်လက်ကြောပြလိုတာကတော့ဒီမိုကရေစီတောင်းဆိုမှုအစ်စ်တွေပွင့်ထွက်လာခြင်းဆိုတဲ့အကြောင်းစင်နဲ့ Bangkok Post သတင်းစာထဲမှာလည်းရေးခင်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်တန်းတန်းချီရဲ့မြန်မာပြည်သူတွေဟာဒီမိုကရေစီကိုထောက်ခံပြီးနိုင်ငံရေးမှာစစ်တပ်ပါဝင်မှုကိုဆက်နေကြောင်းပြသလိုက်ကြပြီဖြစ်တဲ့ဒါဟာဒီမိုကရေစီအစဉ်ကူးပြောင်းရေးကိုနောက်ပြန်ဆုံးမကြစေဖို့အားလုံးပါဝင်သောနိုင်ငံရေးစီးပွားရေးမူဝါဒတွေပုံမှုချက်မှတ်လုဆောင်နိုင်ဖို့တရားရှိကြောင်းအကြီးအကျယ်ပြသလိုက်ကြလည်းဖြစ်တယ်လို့ဆိုပါတယ်။ဒီချိန်ထဲမှာပဲဝေဖန်သုံးသပ်သူတို့ကတော့ဒီရွေးကောက်ပွဲရလဒ်ဟာသူရဲကောင်းကိုဝယ်မှုစစ်တပ်ကိုဆက်မြင်လူမှုနဲ့ကိုဗစ်ကာယောဂါကြောင့်ခိုင်မာတဲ့အတိုက်အခံတွေအင်အားမရှိနိုင်ခဲ့တာတွေပေါ်မှာအခြေခံပြီးပေါ်ထွက်လာတဲ့ရလဒ်ဖြစ်တယ်လို့ဆုံးသတ်ကြပါတယ်။လူလူအနေနဲ့ကတော့ဒေါအောင်ဆန်းစုကြည်စီတန်းရင်တိုင်းပြည်ကိုအနာရှင်စနစ်အောက်မကြရောက်ရလေအောင်ကာကွယ်နိုင်မဲ့သူဖြစ်တယ်လို့သူမြင်ကြသလို NLD ရဲ့ကြီးမားတဲ့အဖွဲ့ဟာတပါတီအနာရှင်စနစ်စီကိုရောက်ရှိလာနိုင်တယ်လို့ဝေဖန်သုံးသပ်သူလည်းရှိနေကြတယ်လို့ဆိုပါတယ်။သူတို့ကဆိုရင် NLD တပါတီရဲ့တစ်ဖက်သက်ကြီးဆိုတဲ့စနစ်ရောက်သွားပြီး check and balance အပြန်အလှန်ထင်းကုန်မှုမရှိမှာကိုဆိုလို့ NLD ကိုမဲမထဲပဲတခြားပါတီကိုမဲထဲခဲ့ကြတယ်လို့လည်းပြောကြောင်းပေါ်ပြထားပါလေ။တိုင်းသားပါတီတချို့ကတော့သူတို့ဒေသတွေမှာ NL ရဲ့မဲကိုဖိယူနိုင်ခဲ့ကြပါလေ။နေစုံနေကြတိုင်းသားတွေအများအပြားဟာဗမာပြည်ကြီးဆိုတဲ့ဗဟိုအစိုးရရဲ့ဒေသထားကြကိုခမရသည့်အပေါ်စီးမူဝါဒသဘောထားတွေကြောင့် ပြည်ကွယ်ပြားမှုတွေဖြစ်စေတယ်လို့လည်းရေးထားပါတယ်။ဒါကြောင့်အန်အယ်ဂျီအနေနဲ့တိုင်းသားပါတီနဲ့ဆွေးနွေးညီနိုင်ပြီးမူဝါဒရေးရာအထွေရာကိစ္စတွေမှာသူတို့ပါဝင်လာရေးဆွေးဆောင်ညီနိုင်တဲ့လို့သုံးသပ်ဆိုပြီးပြောကြားကိုကာရေးသားထားပါရစေ။
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်-19ရောဂါ90ပြန့်သွားမှုအရေးပေါ်အခြေအနေကြောင့်
ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ9:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့ပြီး VOA Facebook အစီအစဉ်မှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ဥုံခင်ရဲ့မြန်မာပြည်သုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်တပ်ကစီစဉ်ပေးတဲ့အသွင်ကူးပြောင်းရေးဖြစ်စဉ်ကြောင့်ပြည်သူအက
ဒီအစိုးရစီစဉ်တဲ့အထက်အောက်အတွင်ပြောင်းမှုကိုဒီမိုကရေစီအတွင်ကူးပြောင်းမှုလို့ယုံကြည်တာဟာအထင်မှားအမြင်မှားဖြစ်စေတယ်လို့ယုံကြည်သူတွေရှိပါတယ်။စေအုပ်စုအကျိုးစီးပွားကာကွယ်တဲ့နီးလမ်းနဲ့စီမံထားတဲ့ပြုပြင်ပြောင်းလဲရေးဖြစ်တာမို့အရက်ပဲအတင်းအဖွဲရှင်သန်တိုးတက်ရေးကိုထိခိုက်စေတယ်လို့လန်ဒန်ဂိုးစပက်တက္ကသိုလ်ကတိကာဒေးဗစ်ဘရန်နန်နဲ့ဆွီဒန်နိုင်ငံလွန်တက္ကသိုလ်ကသုတေသီဆာရာရှူမန်တို့ကသုံးသပ်ပါတယ်။ဒီမိုကရေစီတရေကိုပြုစုပြောင်းဆောင်ရမှာအရက်သားအဖွဲ့အစည်းတွေဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်။အများအချို့ကိုထမ်းဆောင်ကြရမှာအရက်ပဲအတင်းအဖွဲဟာတဦးချင်းအနေနဲ့ရောအုပ်စုအနေနဲ့ရောပါဝင်ကြပါတယ်။ဒါကြောင့်လူသားချင်းစာနာရေးလူခွင့်ရေးစီးရင်မှုကျော်ပါရေးစတာတွေကိုအကောင့်ထဲပေါ်ရမှာအရက်ဖက်အဖွဲ့တွေဟာအရေးကြီးပါတယ်။မြမပြည်မှာပြုပြင်ရေးလုပ်လို့အရက်ဖက်အဖွဲ့တွေများပြားလာသလိုအစွန်းရောက်ဂိုင်းတွေလည်းပေါ်ပေါက်လာပါတယ်။မွ슬လင်စန့်ကျင်ရေးကစပြီးတိုင်းရင်းသားအုပ်စုပြည်ပကဖြစ်တဲ့အထိအကြမ်းဖက်မှုတိုးပွားလာတာစစ်တပ်ရဲ့ကြီးကြပ်အုပ်ထိန်းမှုကိုတိုးမြင့်မှုတောင်းဆိုသလိုဖြစ်နေပါတယ်တဲ့
။ရှင်လင်းလုံးအောင်ကြွမှုကိုစစ်တပ်ကဖြိုခွင်းလိုက်ပြီး1990ရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုတ်တဲ့အခါ NLD ပါတီဝင်တွေ NLD ထောက်ခံသူကျောင်းသူကျောင်းသားနဲ့နိုင်ငံရေးလှုပ်ရှားသူတွေဟာထိုင်းမြန်မာနယ်စပ်မှာကုလုံသွားကြပါတယ်သူတို့တီထောင်တဲ့အရက်ဖက်အဖွဲ့အစည်းတွေကိုအပြည်ပြည်ဆိုင်ရာကရန်မုံငွေထောက်ပံ့ပါတယ်အဲ့ဒီတည်းမှာအမျိုးသမီးလှုပ်ရှားမှုအဖွဲ့ဟာထင်ရှားပါတယ်ဒါပေမဲ့ဦးသိန်းစိန်အစိုးရအသွင်ကူးပြောင်းရေးလုပ်တဲ့အခါနိုင်ငံတကာအထူးရှင်တွေဟာအစိုးရနဲ့တိုက်ရိုက်ဆက်သွယ်ပြီးနယ်စပ်ကအရက်ဖက်အဖွဲ့အစည်းတွေကိုထောက်ပံ့မှုလျှော့ချလာပါတယ်။ဒါကြောင့်ပြည်တွင်းကိုရွှေ့ပြောင်းရတဲ့အသင်းအဖွဲ့ရှိလာသလိုဖျက်သိမ်းလိုက်ရတာတွေလည်းရှိလာပါတယ်။ထိုင်းမြန်မာနယ်စပ်မှာတည်ထောင်တဲ့အရက်သားအဖွဲ့အစည်းတွေဟာအတွေ့အကြုံရင့်ကျက်တဲ့အသင်းအဖွဲ့ဖြစ်လို့လူပေါင်းသစ်တည်ဆောက်ရမှာအရေးကြီးတယ်လို့ဆိုပါတယ်
။တိုင်းရင်းသားအရက်ဖက်အဖွဲ့အစည်းတွေဟာညီညာရေးနဲ့ဖက်ဒရယ်စနစ်ကျင့်သုံးရေးကိုအာရုံစိုက်ကြပြီးမှရန်ကုန်အခြေစိုက်အရက်သားအဖွဲ့တွေကတော့ဒီမိုကရေစီအရေးတိုးတက်ဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးကိုအဓိကထားကြပါတယ်မြို့နေရက်ဖက်အဖွဲ့တွေဟာအစိုးရချုပ်ကိုင်မှုနဲ့နီးနီးခက်ခက်နေကြရပြီးထိုင်းနယ်စပ်ကရက်ဖက်အဖွဲ့အစည်းတွေကတော့ဒေသကလူတွေကိုကိုစားပြုတာမှုကိုပိုင်ပြတ်ထန်းခွင့်ကိုလည်းစိတ်ဝင်စားကြပါတယ်ရက်ဖက်အဖွဲ့တွေဟာတိုင်းရင်းသားလက်နက်ကိုင်နဲ့နားလည်မှုယူပြီးပြည်သူအကျိုးသိဖို့ကြပါတယ်ဒါပေမဲ့နယ်စပ်ဒေသအထိတပ်မတော်ကတပ်ဖြန့်လာတဲ့အခါမှာပြဿနာရှိလာပါတယ်
တိုင်းမြန်မာနယ်စပ်ဒေသဟာအရက်ပဲအတင်းအဖွဲ့အများဆုံးရှိတဲ့ဒေသဖြစ်ပါတယ်။တိုင်းသားအဖွဲ့အစည်းလည်းများပြားပါတယ်။အဲ့ဒီထဲမှာကရင်အရက်သားအဖွဲ့အစည်းတွေဟာထင်ရှားပြီးအပြည်ပြည်ဆိုင်ရာရဲ့အကူအညီကိုရရှိကြပါတယ်။တိုင်းသားအတင်းအဖွဲ့တွေကိုသူတို့အုပ်စုနဲ့ခွဲခြားလို့မရပါဘူး။သူတို့ဟာလက်နက်ကိုင်ပိဋိပက္ခနဲ့ရောနိုင်ငံတကာအကူအညီနဲ့ပါဆက်ဆက်နေပါတယ်။ KNU လိုလက်နက်ကိုင်အဖွဲ့ဟာဒေသခံလူအဖွဲ့အစည်းမှအခြေခံထားပါတယ်။နိုင်ငံရေးလူမှုရေးအုပ်ချုပ်ရေးစတာတွေအပြန်အလှန်ဆက်ဆက်နေပါလေ။ပညာရေးနဲ့လူမှုရေးမှာတိုင်းဒေသလက်နက်ကိုင်နဲ့တိုင်းဒေသအရက်ဖက်အဖွဲ့အစည်းတွေပေါင်းပြီးဒေသခံအကျိုးသိဖို့တာတွေရှိနေပါလေ။ဒီမိုကရေစီတမားတွေတည်ထောင်တဲ့သတင်းမီဒီယာအများစုဟာနေစပ်ဒေသကနေမွေးထုတ်လိုက်တာဖြစ်ပါလေ
။ကချင်ပြည်နယ်မှာဆိုရင်အိုးမဲအိမ်မဲဖြစ်သွားတဲ့ဒုက္ခတွေကိုလည်းအရက်ဖက်အဖွဲ့တွေကကူညီဆောင်ရွက်ပါတယ်။မ เมียนซ่าနိုင်ငံရေးနဲ့တိုင်းရင်းသားအရေးကိုခွဲခြားသုံးသပ်လို့မရပါဘူး။ဒါပေမဲ့မေဇက်ဒီတာကရပ်ဖွဲ့အဖွဲ့ကိုတိုင်းရင်းသားလက်နက်ကိုင်တွေကိုယ်စားလှယ်အဖြစ်တမ်းပတ်လို့မရပါဘူး။တိုင်းရင်းသားလက်နက်ကိုင်တွေတရားစတာသူ့ဘော်ကြီးမှာပါဝင်နေတာကိုအယက်သားအဖွဲ့တွေကဝေဖန်ရှုံ့ချကြပါလေ။ကယန်ယူနဲ့အပြစ်ခရစေပြီးတဲ့နောက်ပိုင်းမှာကယန်ပြည်သူလူထုအခြေအနေပုံမှုဆိုးရွားလာတာက ဲ့လုပ်ငန်းမျိုးစုံကိုအောင်မြင်စွာလုပ်ကိုင်နိုင်တာဖြစ်ပါတယ်။ရပ်ပဲ့အဖွဲ့အစည်းကိုကြားနေသူအဖြစ်သတ်မှတ်တာကြောင့်အပြည်ပြည်ဆိုင်ရာကထောက်ပံ့တာဖြစ်ပါတယ်။ NLD အစိုးရတက်လာတဲ့အခါရပ်ပဲ့အဖွဲ့တွေရဲ့လုပ်ပိုင်ခွင့်ကျင်းပြသွားပါတယ်တဲ့။တာဝန်သိပြီးပွင့်လင်းတဲ့အစိုးရပေါ်ပေါက်ရေးမှာရပ်ပဲ့အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍဟာအလွန်အရေးကြီးပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့အဝေးတီးကုန်ကားမောင်းတဲ့နောက်လိုက်တွေကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါပဲ။ကိုဗစ်ရောဂါကာလမှာကုန်စည်စီးဆင်းမှုတွေအလုံးလုံးပေးကြရတဲ့ဒီကုန်ကားမောင်းတဲ့နောက်လိုက်တွေလည်းသုံးတရာကူးဆက်ခံရတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။အခုလိုကူးဆက်မှုကနေကာကွယ်ဖို့ကျန်းမာရေးနဲ့အာဂဇဝန်ကြီးဌာနကလမ်းညွှန်ချက်အပြင်နိုင်ငံတကာမှာရောဘလို့အကြံပြုထားပါလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ကိုကျွန်တော်ဝင်းမင်းကမေးထားပါလေ။ Okay, ဒေါက်တာမြင့်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ယောဂကြောင့်ထိခိုက်ခံရသူတွေထဲမှာဒီအဝေးကြီးသူတစ်ဖြစ်တော့ဒီကုန်ကားမောင်းတဲ့သူတွေပေါ့နောက်လိုက်ပယ်ရတွေရောယောဂါတုံတရားကုသခံရတာကိုတွေ့ရပြီးတော့ကျမ်းမိုင်ဝင်းကြီးဌာနဘက်ကလည်းတော်တော်စိုးရိမ်နေတဲ့အဝေးကြီးကအထက်ကကုန်ကားမောင်းသူတွေနောက်လိုက်ပယ်ရတွေအနေနဲ့အထက်ပါတွေသိထားတယ
်ကိုဗစ်ကာလကြတော့နေပါပဲနေကြပါပြောပေမဲ့လည်းကုန်စည်တွေစီးဆင်းဖို့အစိုးရတခါကုန်ကားတွေကိုပြန်ပြီးတော့ကုပေးမယ်ပေါ့ပြောထားပေးမယ်လေတော်တော်များများကြောက်ပြီးတော့60ရာခိုင်နှုန်းကုန်စည်တည်တဲ့ကားတွေကမထွက်ကြအဲ့ဒါကိုပြန်ပြီးတော့မင်းတို့ကိုဗစ်တွေဆက်ပေးမယ်ပေါ့ပထမတော့တစ်ခါဆင်း2000ပေါ့ဗျာလုံးရကြရင်နောက်တစ်ခါပြန်ဆက်ပေါ့နောက်တော့အဲ့ဒါလေကုန်ကားသမားတွေကစိတ်ပဲတတ်နိုင်ဘူးပေါ့အဲ့ဒါနောက်ဆုံးဈေးကတော့1000ပေါ့ပြန်လျှော့ပေးတာပေါ့ဒါမှမဟုတ်လူတွေကစစ်ရမှာကြောက်တဲ့အခါကျတော့လေရှောင်းတော့တချို့လည်းမထွက်ဘူးပေါ့နောက်အဲ့တော့ကျမ်းမိုင်ဝင်ကြီးဌာနကတော့ဒီအဝေးကြီးကုန်တင်ရမောင်းနေတဲ့ရေနောက်လိုက်တွေအတွက်ကိုကိုဗစ်မကူအောင်လိုက်နိုင်မယ်စံကြွန်ချက်များဆိုပြီးတော့အော်တိုဘာ30ရက်နေ့ကထုတ်ပြန်လိုက်တာပေါ့နော်တွတ်တွတ်တဲ့အခါမှာလည်းမတ်စင်နဲ့နော်လူတွေခက်ခက်ပါအဲ့တော့အဲ့လူတွေတက်နိုင်တော့မတင်ပါနဲ့ပေါ့
ဟုတ်ကဲ့ဆရာနောက်ထပ်ရော
သူကလမ်းမှာနားတာတွေပါရှိတယ်အဲ့ဒါကစားတော့ဆိုင်တွေပါတွေဝင်ရမယ်ဆိုရင်ပုကတိကအကုန်လုံးပေါင်းပြီးတော့၄-၅ရောက်ဝိုင်းဖွဲ့ပြီးစားတာတွေပဲစကားပြောတယ်တချင်းကြီးဆိုးလိုက်ကြသေးတယ်တရားနဲ့တရားပွေဖတ်ကြတယ်အဲ့လိုတွေပေါ့နော်အဲ့ဒါတွေကကိုဗစ်ကြောင့်ကြတော့မလုပ်သင့်ပါဘူးတယောက်ချက်တနေရာထဲမှာသွားစားပါညွန်ကြားချက်ထဲမှာပါတာပေါ့နော်စားတော့တဲ့နေရာမှာမတ်စီဖွင့်ပြီးစားကြတယ်ဆိုတော့အဲ့ဒီကနေရောဂါတွေကူးမာတော့ကြောင့်နောက်ကကိုရဲ့ဒရိုင်ဘာလုတ်တဲ့ခန်းလေးကိုတက်နိုင်အောင်ကိုတယောက်ထဲအနေနဲ့ကာထားပေါ့နော်နောက်ကခီးသေးရောပစ္စည်းတွေကိုမရောမချက်ရအောင်ပေါ့နော်ပလတ်စတစ်နဲ့ကာထားတာပေါ့သူပြမစီရတိုင်းနေနကားမှာလျှံတန်းနေပါညာရှိရပေါ့နော်လက်တင်အဲနောက်ငွေဆက်ကူငွေကြေးပေါက်ချာအဲအဲ့ဒါတွေပါအစားကင်တွေပြီးလို့ရှိရင်လက်ကိုအရက်ကန်နေနဲ့ပို့ဖို့တွေပြွန်ကြားပြီးတာပေါ့နော်အချို့ကုန်ကားတွေကနောက်လိုက်တွေပေါ့စပယ်ယာပါတာပေါ့အဲကြလည်းအောက်ကခန်းလေးမှာသူသွားအိတ်ကြတယ်အဲ့ဒီခန်းလေးကိုမအိတ်ခင်တန်ရှင်းလုတာကိုသာစီဖြန်းတာပေါ့နော်ရက်တန်နဲ့ပွတ်တာဒီကတယောက်ဆိုလည်းအဲ့ပေါ့နောက်တစ်ယောက်လာအိတ်တာမျိုးလက်မခံနဲ့အပေါ်မှာနေရာလွတ်လို့ရှိရင်အပေါ်မှာတက်အိတ်ပါနောက်တစ်ယောက်အိတ်မယ်ဆိုရှင်ပြန်ပြီးတော့တကပုသစီတွေပြန်ဖြားတာမျိုးတွေပေါ့နော်ပြီးတော့မှဒီဝေးကားတွေကိုတကဖွင့်ပြီးမောင်းပါပေါ့နော်လောင်ပိတ်နေမှာဆိုလို့အဲကွန်ပဲရှိရှိဒီကြားထဲမှာမှကိုယ်မှဖြားတယ်ထင်တယ်အနံ့ပြောက်ပဲထင်တယ်ချောင်းဆိုးတယ်မောတယ်ကြက်တယ်ပေါ့ကိုဗစ်ရဲ့လက္ခဏာတခုရှိတယ်ထင်ရင်တော့အလုံးမသွားနဲ့ပေါ့ခွင့်နိုင်လိုက်ပေါ့ဗျာသူကချမ်းမကြီးစစ်စစ်ခံလိုက်ပေါ့အဓိကတော့သူကနေရောညအောင်မောင်းကြတဲ့လူတွေအမျိုးမျိုးပေါ့နော်အလှည့်နဲ့မောင်းမယ်ပေါ့နော်အိတ်ချင်ရင်ပေးရမယ်ကောင်းကောင်းနားနေချိန်လေးတွေပေးပါအစားအရာတွေပြဝပြီးမှအိမ်မငိုင်းမှရင်းရံနေလဲကင်းရှင်းမှ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတာအပြင်ဒီနိုင်ငံတကာဘက်မှာမြန်မာပြည်အတွက်ထပ်ကူတင်နေတယ
်အမေရိကန် CDC မှာလည်းအဲ့လိုမျိုးပေါ့ခရီးဝေးသွားတဲ့အဲ့ဒီကားတွေအကုန်လုံးကိုသူကစီးကန်းတွေထုတ်ပြန်တာဗမာပြည်နဲ့ခတ်ဆန်တာပဲဗျသူတို့ကလမ်းမှာဓာတ်ဆီတွေအားဖြည့်တဲ့အခါကျတော့ဗောက်ချာလေးတွေပေးရတယ်အဲ့ဒါမျိုးတွေအီလက်ထရောနစ်နဲ့ပဲတယ်လီဖုန်းတွေကိုထည့်ပေးလိုက်မယ်ဆာရွက်တွေပါလည်းမလုပ်တော့ဘူးအဲ့ဖုန်းနဲ့ကြိုပြီးတော့ကျွန်မဓာတ်ဆီလာထည့်မယ်ကုန်ချမယ်ဆိုလို့ရှိရင်ကုန်ချမယ်ကုန်တင်ကုန်ချတဲ့အခါမှာလူတွေကလာပြီးတော့ညံ့ညံ့ရောက်လာတာပေါ့စားကြအောင်လဲဆိုတော့ကြိုတင်ပြီးတော့ကုန်ချမယ်ရှေ့ဘက်ကနေချတယ်သူကဒီဘက်ကနေသူကဟိုဘက်သူလူတွေမချိမိအောင်အနည်းကမဖြစ်လောက်အောင်သူကစီစဉ်တာမျိုးတွေတွေ့ရတယ်ကျွန်တော်ကြောက်လဲဆွဲမဆုံးဆက်ပိုးလို့ပါလို့လဲသူတို့လည်းထုတ်ပြန်တာရှိတယ်သူနောက်ပိုင်းကျတော့ဘာပြီးပါဘယ်လိုလုပ်ထားလဲဆိုတော့ခရီးစဉ်ကိုဖြတ်လိုက်တာပေါ့ဟိုဘက်ကနေဆိုတော့ရန်ကုန်ကနေမန္တလေးကိုတစ်ရက်ပို့မယ်ကားဒီပြင်မနာမှာခဏကြီးက ပြီးနောက်ကဒီဘက်ကကားနဲ့ပစ္စည်းပြန်ထည့်ပေးဒီဘက်ကကားနဲ့ပြန်တယ်သွားဆိုပြီးအဲ့ဌာနနေရာမျိုးမှာအားလုံးဒီနာတုဘတ်တွေဆစ်ပြီးတော့ပြန်သွားကြတောက်လျှောက်ကြီးပြောင်းမလာခိုင်းဘူးဟိုဘက်ကနောက်တစ်ဦးကဆက်မောင်းသွားတာပေါ့နော်ဒါပေမဲ့တော်တော်များများကဒီစီကန်းချက်တွေကိုလိုက်နာဖို့တော့လိုရပါတော့နော်သူတို့ကအဲ့ဒါလေးတွေကိုအခုလိုက်နာရတဲ့ခက်တယ်လို့သတင်းတွေကကြားရတယ်ဟုတ်ကဲ့အဲ
့တော့တုံကားပေါ်ဆရာတက်တက်ချင်းမှာဆရာကဒီ CRI လို့ဆရာလည်းပြောလိုက်တယ်အသေးစိတ်လေးစလုပ်တင်လာလေးကိုရှင်းပြပေးပါလား
စီကားလက်တန်တိုင်မယ်ပေါ့ဗျာအဲ့ဒီနေရာတွေမှာဒီ high sodium hypochlorite ပဲဖြစ်ဖြစ်ဒီတန်နဲ့ပြပြုတ်တက်ပေးရမယ်။နောက်ကတကားတွေအပေါ်ကလက်တန်းတွေပေါ့နော်။ဂီယာတန်တွေပေါ့နော်ဒီမှာထိုင်ကုန်တဲ့နေရာတွေအကုန်လုံးမဆိုးပါတွေကအစားပါလူတွေထိုင်ပြီးသွားတယ်၊ကင်ပြီးသွားတယ်၊ချစ်ရဒေသမှုတွေထိုင်ဒါတွေအကုန်လုံးပျောက်ပြီးတိုင်းပျောက်ပြီးတိုင်းလိုက်ပြောပို့တာဆီဆင်းတာပေါ့ဒီ။နောက်အင်းသားတွေပါရအစားပေါ့နော်။ကရင်ပေါက်တကားတွေအကုန်ဖွင့်ခိုင်းထားတာမျိုးတွေအစား။အင်းသားကြတော့လေအဝတွေမှာအရက်ကန်နေနဲ့အန်ဆန်တဲ့ဒေသတွေနဲ့ပေါ့စပရေးနဲ့ဖြန်းရတာပေါ့။ကုန်စီတစ်တာတွေကိုလည်းတနည်းအားတနည်းအားနောက်တူကင်တော့မယ်ဆိုလို့ရှိရင်ပိုးသက်စီတွေနဲ့ဖြန်းပြရတာမျိုးတွေလုပ်တာရှိပါတယ်
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီနေ့မှာအရေးပါတော့ငွေစက်ကူတွေကင်တွေသုံးဆွဲတာပေါ့ဆရာနော်ဓာတ်ဆီဆိုင်မှာဖြစ်ဖြစ်လမ်းမှာဝယ်စားတာဖြစ်ဖြစ်အဲ့ဒီခါကျတော့ဒီငွေစက်ကူကိုဘယ်လို
သူတို့ပတ်ဆိုင်ရေးချက်ကိုထည့်ရမယ်အစားဒီအချီအောင်အဲ့ကလေးပွားနေစီတွေကိုပိတ်ပါအဲ့ line လေးကိုဖိလိုက်တာနဲ့ဒီကောင်ကလီလဲပါအောင်အကုန်လုံသွားတယ် plastic အချီ line တို့အဲ့ကလေးတွေစောင်းထားပြီးတော့ပတ်ဆံကိုဒီထဲမှာထည့်ဟိုကလည်းပြန်အမ်းမယ်ဆိုတရားနေယူပြန်ထည့်ပြီးတယ်ကိုလက်ကိုခိုင်းတယ်အဲ့ဒီပတ်ပေါ်နေပါလေတော့မှအဲ့လိုမျိုးထည့်ကြနေရတယ်တယ်လီဖုန်းတော့မှအဲ့လိုလိုင်းတို့အိမ်ထဲဖက်တာမျိုးရှိတယ်ဒါကိုသုံးနေရတယ်လီဖုန်းတွေကလည်းကိုတယောက်ထဲသုံးနေတာပြဿနာမရှိဘူးအခြားလူတယောက်ကသာကြိုက်မယ်အဲ့ဒီပုံမှာလည်းပြဿနာတွေတက်လာနိုင်တာဟုတ်အဲ့ဒါကြောင့်ကိုဦးရဲ့ကိုင်ပြီးတဲ့နေရာမှာဒါကိုအိမ်ထဲမှာထည့်ပြီးလို့ရှိရင်ပြန်ကြိုက်ပြီးလို့ရှိရင်ကိုလက်ကတော့အများအားလက်တဆင်းနေတဲ့အများအားပုတ်တက်နေတာကတော့ဒါပေမယ့်အခုဆိုတော့မများလည်းဒီလက်တဆင်းနေကြစီးလည်းတိတ်မကြီးတော့ဘူးလေအသေးလေးလည်းရှိတယ်အကြီးလည်းရှိတယ်ကားထဲမှာဆိုရင်တော့အကြီးကြီးဆောင်ထားဖို့တင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီဘောက်ချာတို့နောက်စာရွက်စာတမ်းတွေတို့နဲ့ပတ်သက်ရင်လည်းအလားတူပဲ
မှန်ပါတယ်ကွန်ပျူတာကြီးရာကြောင်လက်မှတ်ထိုးတယ်သူကအရင်က receipt တွေယူလာတယ်ဒီကုန်းအိတ်တစ်တားကြီးတွေမှာတစ်စိရိုက်တာတွေရှိတယ်အပေါ်နေပြီးစာတွေရေးရတယ်ရှိတယ်ဒီပစ္စည်းတွေအကုန်လုံးကင်တွယ်ပြီးတိုင်းလက်ကိုစာစီအောင်ဆေးရမယ်နောက်ကိုပိုင်ပေါ်ပဲချိန်ချတာပို့ပြီးတော့ကောင်းတာပေါ့ဗျာပေါ်ပဲမှာမဟုတ်မြက်မှန်ရကိုပိုင်ကြောက်သေးတော့တာမှန်တယ်ဒါပေမဲ့ဟိုချဒီချဟိုနားတင်လိုက်စာဖတ်တော့မှယူကင်တယ်အဲ့တော့ဘယ်ဟာပဲဖြစ်ဖြစ်မိမိတူးတဲ့ပိုင်ပေါ်ပဲမဲ့ဖြစ်ဖြစ်လက်နေတက်မိပါရအစပေါ့နော်ကိုကိုတိုင်တူးရင်ကင်မိကြီးဆယ်လေးတောက်တဲ့လူတွေရှိတယ်ကွန်စားတဲ့လူတွေရှိတယ်အဲ့ဒါကိုလည်းကိုဗစ်နီးနဲ့ဘယ်လိုလုပ်မလဲပေါ့ကွန်ရဝဲတယ်ကိုအထုပ်တွေကသွားစီနဲ့ထုတ်ပေးလာတယ်တခြားလူကြောက်ခါလက်အိတ်နဲ့တော့သူလုပ်ပေးနေတာတွေ့တယ်ဒါပေမဲ့ဒီလက်အိတ်ကနေကိုဗစ်တခုတခုလုပ်ရတဲ့အခါကျတော့ဒီသူ့ရဲ့လက်အိတ်စီတတ်မှာမလားဟာပေါ့ပဇက်သေးကိုထည့်တော့ကိုဗစ်ကိုတန်းထည့်ရလို့ဖြစ်သွားနိုင်တာပေါ့အဲ့တော့ဒီအမူချင်းလေးတွေကျွန်တော်တို့ပြပြပြအောင်လုပ်ရမှာပေါ့
ဟုတ်ကဲ့ဆရာကြီးနောက်ဒီနေရာမှာတခုကဆရာဒီလိုက်နာရခက်တဲ့အကြောင်းတခုဆရာထည့်ပြောခဲ့ပါတယ်ကားတွေတော့တချို့ရှော့ချခဲ့ရတယ်ဆိုတော့လေအဲ့ဒီအပေါ်မှာ
ဒီကုန်စီကားတွေဆွဲနေတာကဒီကုန်စီနှုံးကိုထိန်းတာသူ့ကြကြဒီကာလမှာတော့သူတို့ကိုချီးမြှောက်တာပေါ့နော်ဒီ test လုပ်တာကိုဒီရဲ့ကျွန်တော်တို့ short ပေးရင်တော့ပိုအလကားလုပ်ပေးမယ်ဗျာနောက်ခါကျသူ့ driver တွေ spare တွေကတော်တော်ကြောက်ကြတယ်ဒီနှာခေါင်းလေးကိုနာတုပ်ပဲယူခံကျင်လို့သူ့ရဲ့လုံးမစင်းဘူးဗျာအချို့ကသူ့ရောင်ထွက်တယ်လို့ပြောတဲ့လူတွေရှိရဲ့ဒီကတော်တော်ကြာတစ်ခါသွားရင်ထိုးပြီးတော့ပြင်နောက်ထပ်80နှစ်လောက်ရတစ်ခါပြန်ထိုးအဲအကြောင် driver တွေကသိမထွက်ချင်ကြတာရှိလာတာပေါ့နော်အဲ့ဒါတွေကိုချီးယွန်းပညာပေးဖို့လိုတယ်ဒါဟာသိနာကျင်တာမဟုတ်ဘူးမျက်ရည်လေးတော့ဝဲသွားမယ်ဒါပေမဲ့ဒါကိုလည်းခဏခဏမဟုတ်ဘဲနဲ့ပေါ့နော်အခမဲ့စစ်ပေးမယ်ဆိုရင်တော့ပို့ပြီးတော့အဆင်ပြေနိုင်မယ
်ဟုတ်ကဲ့ကျေးဇူးများကျေးဇူးပါတယ်ကျောင
်းအပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
လာပါရှင်ကျမကအမိပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြောက်ဦးမြို့နယ်တင်ရင်ကျေးရွာမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းမှာအစိုးရကထောက်ပံ့ထားတဲ့စံအိတ်600ကျုပ်ကိုစစ်တပ်ကသိမ်းယူသွားခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်နေရာ40နေရာအနိုင်ရရှိထားတယ်ဆိုတာနဲ့ရခိုင်ပြည်နယ်အတွင်းရွေးကောက်ပွဲမှာလွတ်တော်နေရာအများစုအနိုင်ရခဲ့တဲ့ရခိုင်နိုင်ငံရေးပါတီဟာရှေ့ဆက်ပြီးတော့လွတ်တော်နိုင်ငံရဲ့အခင်းကျင်းမှာဘယ်လိုလှုပ်ဆောင်သွားကြမလဲဆိုတဲ့အကြောင်းလေးကိုကြားသားရမှာပါရှင်။ကျမ
ကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်တိမ်ညိုကျေးရွာရှိစစ်ဘေးဒုက္ခသည်တွေအတွက်အစိုးရကထောက်ပံ့ထားတဲ့ဆန်အိတ်600ကျော်ကိုနိုဝင်ဘာလ17ရက်နေ့ကစစ်တပ်ကတင်ယူထားတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်စစ်တပ်ကကားခုနှစ်စီးနဲ့ရောက်ရှိလာပြီးဘုံတော်ကြီးကျောင်းမှာစုပုံထားတဲ့ဆန်အိတ်တွေကိုကားပေါ်တင်ပြီးလင်းမွေတောင်ဘက်ကိုမောင်းသွားတာဖြစ်တယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်အဲ့ဒီဆန်အိတ်တွေကိုလူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကတိမ်ညိုရှိစစ်ဘေးဒုက္ခသည်အိမ်ထောင်စု855စုလူဦးရေ3000ကျော်အတွက်ထောက်ပံ့ထားတဲ့ဆန်အိတ်တွေဖြစ်ပြီးအခုလိုဆန်အိတ်တွေကိုသိမ်းယူသွားတဲ့အတွက်ဒုက္ခသည်တွေစားတောက်ရေးအတွက်အခက်အခဲဖြစ်နေတယ်လို့ဆိုပါတယ်
2020ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ကနေလွှတ်တော်နေရာ40အနိုင်ရရှိထားပါတယ်ပြည်သူ့လွှတ်တော်73နေရာပြည်နယ်လွှတ်တော်25နေရာနဲ့အမျိုးသားလွှတ်တော်2နေရာအနိုင်ရရှိခဲ့တာပါကျန်တဲ့လွှတ်တော်နေရာတွေကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်က46နေရာပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက42နေရာပိုးပါတီက17နေရာတန်းပါတီက10နေရာဝါပါတီက3နေရာ၊ကြားဖြူပါတီက2နေရာ၊လာဟုပါတီ2နေရာနဲ့တတိပုဂ္ဂလ2နေရာအနိုင်ရရှိပါတယ်။ရှမ်းပြည်နယ်မှာဝင်ရောက်ရှင်ပြိုင်တဲ့နိုင်ငံရေးပါတီ12ပါတီရှိပြီးသို့တော်ကိုစလက်ပေါင်း1000ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်။
နိုဝင်ဘာလ10ရက်နေ့အထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်တစ်ခုလုံးမဲဆန္ဒနယ်မြေ45နေရာရှိတဲ့အထက်မှာမွန်ညင်ညွတ်ရဲပါတီကအမတ်17နေရာရရှိခဲ့ပြီးကရင်ပြည်နယ်မှာမွန်တိုင်းလိုင်းရဲဝန်ကြီး2နေရာရရှိခဲ့တဲ့အတွက်ဒီ2020ရွေးကောက်ပွဲမှာမွန်ညင်ညွတ်ရဲပါတီကလွတ်တော်ကိုယ်စားလှယ်12ဦးအနိုင်ရရှိခဲ့ပါတယ်။မုဒုံနယ်ရေးပြည်သူ့လွတ်တော်ကိုယ်စားလှယ်2ဦးမွန်ပြည်နယ်အမျိုးသားလွတ်တော်မဲဆန္ဒနယ်မြေအမတ်369ဖြစ်တဲ့မုဒုံနယ်ရေးမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်3ဦးဖြစ်တဲ့အတွက်ပြည်ထောင်စုလွတ်တော်မှာမွန်ညင်ညွတ်ရေးပါတီကကိုယ်စားလှယ်စုစုပေါင်း5ဦးရှိခဲ့တာဖြစ်ပါတယ်။မွန်ပြည်နယ်လွတ်တော်မှာဆိုရင်မွန်ညင်ညွတ်ရေးပါတီအမတ်106ဦး NLD က19ဦးအစိုးရတက်မတော်အမတ်108ဦးတို့ရှိလာနေပါတယ်
။2020အထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကအပြတ်သတ်နိုင်ရရှိခဲ့ပြီးချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီကတော့တနေရသာအနိုင်ရရှိခဲ့ပါတယ်။မြို့နယ်6မြို့နယ်ရှိတဲ့ချင်းပြည်နယ်စုစုပေါင်းမဲဆန္ဒနယ်မြေ39နေရာရှိတဲ့ဆဲကနေ NLD ပါတီက36နေရာ၊စုမီဒီမိုကရေစီဖွဲ့ချုပ် ZDC ပါတီက2နေရာနဲ့ CNLD ပါတီ3နေရာသာအနိုင်ရရှိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကချင်းပြည်နယ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်က28နေရာနိုင်ခဲ့ပြီးစုမီဒီမိုကရေစီဖွဲ့ချုပ်က6နေရာ၊ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက9နေရာအနိုင်ရရှိခဲ့ကြပါတယ်။
ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်မှာမဲဆန္ဒနယ်တက်မှာပါဝင်တဲ့တောင်ကလေးကျေးရွာအုပ်စုကမဲယုံတစ်ခုမှာဆန္ဒမဲပေးခွင့်ရှိသူ925ယောက်ရှိပေမဲ့လည်းရွေးကောက်ပွဲနေ့မှာမဲလာရောက်ထည့်သူတဦးမှမရှိဘူးလို့မဲယုံတာဝန်ရှိသူတွေကပြောပါရတယ်။တောင်ကလေးကျေးရွာအုပ်စုမှာရွာပေါင်း20ဝန်းကျင်ရှိပြီးမဲယုံ3ယုံရှိပါတယ်။ဆန္ဒမဲပေးပိုင်ခွင့်ရှိသူ1000ကျော်ရှိနေပြီးမဲယုံတင်းတဲ့နေ့မှာအနည်းငယ်သာမဲလာထည့်ပါတယ်။မဲယုံ3မှာတော့ကြိုတင်မဲသမဲကလွဲပြီးတယောက်မှမဲလာထဲတာမရှိဘူးလို့တောင်ကလေးကျေးရွာအုပ်စုမဲယုံမူစောလင်းထူးကပြောပါတယ်။အဲ့ဒီဒေတာမှာလမ်းပန်းဆက်တွယ်ရေးခက်ခဲလို့တရွာနဲ့တရွာဝေးကွာနေပြီးမဲယုံတရှိတဲ့နေရာကလည်းမဲလာထဲတဲ့သူတွေအတွက်အလန်းဝေးနေတဲ့အတွက်မဲလာမထဲတဲ့အကြောင်းရင်းတစ်ခုဖြစ်ကြောင်းမဲယုံတာဝန်ရှိသူတွေရဲ့ပြောပြချက်အရသိရပါတယ်။အဲ့ဒီတောင်ကလေးကျေးရွာအုပ်စုမှာတိုင်းနာလက်နက်ကင်ရောနောအုပ်ချုပ်တဲ့နယ်မြေဖြစ်ပြီးပထမဦးဆုံးအကြိမ်ဆန္ဒမဲထဲခွင့်ရတာလည်းဖြစ်ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလက်နက်ကင်ပဏိပခတွေကြားတဲ့ကရခိုင်ပြည်နယ်ရွေးကောက်ပွဲမှာရခိုင်နိုင်ငံရေးပါတီတွေကလွတ်တော်နေရအများစုမှာအနိုင်ရရှိခဲ့ပါတယ်ရှေ့ဆက်ပြီးရခိုင်ပြည်နယ်လွတ်တော်နိုင်ငံရေးအခင်းကျင်းမှာဘယ်လိုလှုပ်ဆောင်သွားနိုင်မလဲဆိုတာကိုတက်နိုင်ကလည်းစူးစီးတင်ဆက်ပေးထားပါတယ်
လနဲ့ကမိဘခတ်တွေချာထေးကရွေးကောက်ပွဲကျင်းပပြုလုပ်ခဲ့တဲ့ရခိုင်ပြည်နယ်မှာဒေသခံရခိုင်မျိုးသားပါတီကပြည်နယ်လွတ်တော်မှာမျက်စုံနဲ့ရရှိခဲ့တယ်လို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးသာထွန်းလာကပြောပါတယ
်။လောလောဆယ်ကျွန်တော်တို့ပါတီကပြည်နယ်လွတ်တော်မှာခနေနေရရဲ့ဒီသူ့လွတ်တော်မှာလေးနေရရဲ့ဒီမျိုးသားလွတ်တော်မှာလေးနေရစုစုပေါင်း10000နေရအနိုင်ရရှိတယ်ဗျ။စစ်တေးရေရန်ကြီးရေမအောင်ရေတောင်ကုန်းရေအိမ်မျိုးတွေလေးမျိုးတွေမှာအနိုင်ရပါတယ်။
မြလမြတရဲ့အခြေအနေမရှိဘူးဆိုပြီးတော့ရခိုင်နောက်ပိုင်းကမြို့နယ်ကိုခုမှရွေးကောက်ပွဲမကျင်းပနိုင်ခဲ့တယ်လို့ကြောက်ဖြူအန်နဲ့စစ်တွေမြို့နယ်မှာလည်းနေရာပြည့်မကျင်းပနိုင်ခဲ့တာလည်းဖြစ်ပါတယ်။ လက်ရှိပါတီတွေရဲ့စီရင်ရရခိုင်မျိုးသားပါတီကပြည်내လွတ်တော်မှာ9နေရာအနိုင်ရထားတယ်လို့တက်လာမဲ့ပါတီဥက္ကဋ္ဌဦးသားထွန်းလာကပြောပါတယ်
။ရာဂတော့ဒီထောင်စုအစိုးရကိုဥဆောင်ဖွင့်စေမဲ့ပါတီရဲ့အဖို့ထွန်းနဲ့ဒီကိုနောက်တက်လာမဲ့အနာရပါတီရဲ့အဖို့ထားမှာအဓိကမုံတယ်မှာဖြစ်ပါတယ်။ဒါတွေဒီလိုပါတီတပေါ်တာကအကြောင်းကြီးရှိမလားမရှိဘူးလို့ဆိုတော့ကျွန်တော်တို့စောင့်ကြည့်ပြီးလေ့လာကြည့်ရကြည့်ရပါဦးမယ
်။စစ်တွေမျိုးနဲ့အမှန်နဲ့မစ်ဆန်တဲ့နေပြည်နယ်လွတ်တော်နေရာကိုအနိုင်ရထားတဲ့ဦးထွန်းတော်အောင်ကတော့တက်လာတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ရွေးကောက်ပွဲမချင်းပတ်နိုင်တဲ့နေရာတွေကိုပါတာဝန်ယူဆောင်ရွက်တော့မှာဖြစ်တယ်လို့လည်းပြောပါတယ်
။ကျွန်တော်တို့ရခိုင်ပြည်နယ်မှာမျိုးတော်တော်များများကိုရွေးကောက်ပွဲမချင်းပါနိုင်ဘူးဆိုပြီးတော့ပေါ့နော်ရွေးကောက်ပွဲချင်းပါခွင့်ပိတ်သိမ်းလိုက်တယ်ဒီမြောက်ကချမ်းမှာဆိုရင်စစ်တွေတမျိုးပဲရေကြီးကောက်ွေးချိပန်းွေးရတာပေါ့နော်အဲအဲ့လိုဆိုတော့ကျွန်တော်တို့လာချီကျွန်တော်တို့ရခိုင်ပြည်နယ်မှာဒီရေကောက်ွေးမှာအနိုင်ရရှိတဲ့လက်တော်ကိုယ်စားလှယ်တွေအနေနဲ့ကတော့အကုန်လုံးပူးပေါင်းဆောင်ရွက်ပြီးတော့ပေါ့နော်ဒီရေကောက်ွေးမချင်းပါနိုင်တဲ့ဒီသူတွေအတွက်တာဝန်ယူမှုတာဝန်ခံမှုအပြင်နဲ့ကျွန်တော်တို့လုပ်ရမယ်တာဝန်လေးတော်တော်လေးတွေလုပ်ခံယူရပြကျွန်တော်တို့အနေနဲ့
ရခိုင်ပြည်နယ်မှာမြို့နယ်16ခုရှိတဲ့ထဲကကွန်မြူနတီမှာရေကောက်ွေးမချင်းပါနိုင်ခဲ့တာကြောင့်ရခိုင်ပြည်နယ်လွတ်တော်မှာလွတ်တော်ကိုယ်စားလှယ်20ဦးသာတင်ပြတော်မှာဖြစ်သလိုလွတ်တော်အနေနဲ့အစိုးရကိုထင်ကြောင်းနေပါမလားဆိုတဲ့အပေါ်မှာလည်းနိုင်ငံရေးလက်လာတုံ့တသူတွေကစိုးရိမ်နေကြပါတယ်
။ဆက်ပြီးတော့2020အထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်ကချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ပါတီကတော့တနေရာမှာသာအနိုင်ရရှိခဲ့ပါတယ်။ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ပါတီဟာချင်းလူမျိုးတွေအများစုရှိတဲ့ချင်းပြည်နယ်မှာဘာကြောင့်ဒီလောက်အထိရှုံးနိမ့်သွားရတာပါလဲ။အကြောင်းစုံကိုတော့ကိုရောဘက်ကစုစည်းထားပြီးတော့နိုင်ငံရေးကတင်ဆက်ပေးချပါ၏
ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီအနေနဲ့2020ထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်တွင်မဲဆန္ဒနဲ့တနေရသာအနိုင်ရရှိထားတဲ့ပုံမှာအတော်လေးအားအသိမိတယ်လို့ CNLD ပါတီသွေးမှုစလိုက်ပီပီကပြောပါတယ
်ပထမတော့ကျွန်တော်တို့မျှော်လင့်တာကတော့သတ်တော်မှာအနည်းဆုံး10နေရာ17နေရာလောက်တော့ရမယ်လို့တော့မျှော်လင့်တာပေါ့နော်ဒါပေမဲ့တကယ်ဖြစ်လာတဲ့အခါမှာကျတော့10နေရာပဲပေါ့နော်ရတဲ့ဆိုတာကတော့ကျွန်တော်တို့လည်းအန်အော်မိတယ်ပေါ့နော
်ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ကချင်းပြည်နယ်မှာမဲဆန္ဒနယ်မြေ38နေရာနဲ့ချင်းပြည်နယ်ပြင်ပမကွေးတိုင်းစကိုင်းတိုင်းနဲ့ရခိုင်ပြည်နယ်တို့မှာမဲဆန္ဒနယ်မြေ20စုစုပေါင်းမဲဆန္ဒနယ်မြေ58နေရာမှာဝင်ရောက်ရှင်းပြန်ခဲ့ပြီးတော့ဟာကားမြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနယ်မြေအမှတ်နှစ်နေရာမှာဒါအနိုင်ရရှိခဲ့တာဖြစ်ပါတယ်။ချင်းနိုင်ငံရေလိပ်လာသုံးသပ်သူတို့ဖြစ်တဲ့ဆလိုင်းပန်ကျုံလျန်းကတော့2020ထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်းပြန်ခဲ့ကြတဲ့ NLD နဲ့ CNLD ပါတီတို့ရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့ပုံရိပ်တွေဟာကွာခြားမှုကြီးမားနေတာကြောင့် CNLD ကိုယ်စားလှယ်တွေရှင်းလိုက်တာဖြစ်တယ်လို့သုံးသပ်ပါတယ်။
Chin Party Aizomi Raite Aizomi Candidate Bor Emperor Fund
Chin Party ကနေဝင်ရောက်ရှင်တဲ့အမလောင်းတွေရဲ့ပုံရိပ်နဲ့ NLD ကနေဝင်ရောက်ရှင်ပြန်တဲ့ကိုစလီလောင်းတွေရဲ့ပုံရိပ်ကအရန်ကော်လွန်တယ်ဥပမာ Candidate မှာဥပန်မုံလျံနဲ့ဒုသမတဥ Henry Bantiu မှာဆိုရင်ဒုသမတကပုံရိပ်တိုင်းမှာအရန်တာတယ် NLD ကဝင်ပြန်တဲ့သူအများစုကလက်ရှိဝန်ကြီးတွေဥပဒေအရရှိတွေတက္ကသိုလ်ကျောင်းအုပ်ချုပ်တဲ့သူတွေဆိုတော့သူတို့ကမကြိုက်တဲ့သူတွေရှိရင်ရှိမယ်ဒါပေမဲ့ဒီဘာဖက်မှာကသူတို့ရဲ့ပုံရိပ်ကအရင်ကြည့်တယ်
။ချင်းပြည်သူတွေအနေနဲ့ဖွံ့ဖြိုးတိုးတက်ရေးမှာနှစ်ပေါင်းများစွာနှောက်ကောက်ကြနေတာကြောင့်ပြည်သူတွေအနေနဲ့နိုင်ငံရေးဆိုင်ရာတန်းတူညီမျှမှုထက်ဖွံ့ဖြိုးတိုးတက်ရေးပိုင်းမှာပိုပြီးတော့ဆာလောင်နေသေးတယ်လို့ချင်းနိုင်ငံရေးလိမ့်လာဆောက်ကြည့်သူသူဖြစ်တဲ့ TAS အဖွဲ့ကကူမန်အုံကပြောပါတယ်
။နိုင်ငံသားတွေရဲ့ဟိုနိုင်ငံရေးဆိုင်ရာအပြီးမှာနိုင်ငံရေးနဲ့ဖွံ့ဖြိုးရေးဆိုတဲ့ဟာကိုသိခွဲပြီးတော့နားမလည်နိုင်သေးဘူး။ဖွံ့ဖြိုးရေးနောက်ပြည်သူတွေလိုချင်နေတာနိုင်ငံရေးဆိုင်ရာတန်းတူညီညာမှုကိုလိုချင်နေသေးတာမဟုတ်ဘူးလို့နားလည်တယ်ပေါ့လူနော်ဖြူရီသူတို့ဆာလောင်နေတာနှစ်ပေါင်း80ကျော်ကျွန်တော်တို့မဖုံဖြူမတူတက်တဲ့နေရာဖြစ်နေတယ်လမ်းတွေတကားရဲ့ဆောက်ဦးတွေမီးတွေအများကြီးလိုအပ်တယ်ပေါ့လေလိုအပ်ချက်တွေကအဲ့လိုလိုအပ်ချက်တွေမှာကျွန်တော်တို့ရုပ်ပိုင်းဆိုင်ရာဖုံဖြူတူတက်မှုဖြစ်တဲ့ဟိုတိုင်းထွာလို့ရတယ်မြင်သာလို့ရတဲ့ဟိုဟာမျိုးတွေ
မြို့နယ်ကိုမြို့နယ်ရှိတဲ့ချင်းပြည်နယ်စုစုပေါင်းမဲဆန္ဒနယ်မြေ39နေရာထဲကနေ NLD ပါတီက36နေရာစုံမီဒီမိုကရေစီဖွဲ့ချုပ်ဇက်စီတီက2နေရာနဲ့ CNLD ပါတီက3နေရာသာရရှိခဲ့တာဖြစ်ပါတယ်
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တင်ညိုကျေးရွာရှိစစ်ဘေးဒုက္ခသည်စခန်းမှာအစိုးရကထောက်ပံ့ထားတဲ့ဆန် H600 ကျော်ကိုစစ်တပ်ကတင်ယူတွားခဲ့တယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။2020ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေလွတ်တော်နေရာ40အနိုင်ရရှိထားပါတယ်။
တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအန်ဒါ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါရမရှင်
။ Nigeria နိုင်ငံမှာလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကဖမ်းထားတဲ့ American နိုင်ငံသားတစ်ယောက်ကိုAmerican အထူးတပ်ဖွဲ့ကအောင်မြင်စွာကယ်ဆယ်နိုင်ခဲ့ပါတယ်။ဒီလိုကယ်ဆယ်နိုင်ခဲ့တာဟာကမ္ဘာတဝန်းမှာရှိတဲ့ကိုယ်နိုင်ငံသားတွေကိုအကာအကွယ်ပေးမယ်ဆိုတဲ့ American ပြည်ထောင်စုရဲ့တန်ဖိုးထံကိုမြှင့်တင်ပေးလိုက်တာဖြစ်ပါတယ်။ Nigeria နိုင်ငံရဲ့အိမ်နီးချင်း Niger နိုင်ငံမှာမိသားစုနဲ့အတူနေထိုင်တဲ့အသက်28နှစ်အရွယ်လယ်သမားတစ်ယောက်လွတ်မြောက်အောင်ကယ်တင်နိုင်ခဲ့တဲ့စစ်စင်ရေးဖြစ်ပါတယ်။သူ့ရဲ့လယ်တော်ကနေပြန်ပေးဆွဲခံရပြီးသူ့ဖခင်ကိုငွေတောင်းပြီးရွေးခိုင်းခဲ့ပါတယ်။စစ်တပ်ဖက်ကအကြအဆုံးမရှိဘဲသူ့ကိုအမြန်ဆုံးကယ်တင်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကနိုင်ဂျီးရီးယားနိုင်ငံနဲ့နိုင်ဂျာနိုင်ငံအစိုးရတွေနဲ့ပူးပေါင်းဆောင်ရွက်ခဲ့ပါတယ်။ဒီစစ်စင်ရေးအထမြောက်အောင်ပံ့ပိုးခဲ့ကြတဲ့နိုင်ငံတကာမိတ်ဖက်တွေကိုအတိအမှတ်ပြုလေးစားပါကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာတဝန်းရှိကျွန်တော်တို့ရဲ့အကျိုးစီးပွားနဲ့ကျွန်တော်တို့ရဲ့ပြည်သူတွေကိုဆက်လက်အကာအကွယ်ပေးနေမှာဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဂျော်နသန်ဟော့ဖ်မန်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းဒီစစ်စင်ရေးမှာပါဝင်ခဲ့ကြတဲ့အမျိုးသားနဲ့အမျိုးသမီးစစ်သည်တွေကိုချီးကျူးလိုက်ပါတယ်
။ I want to thank the special forces. There was a tremendous event. It was something that had to get done.
အထူးတပ်ဖွဲ့ဝင်တွေကိုကျေးဇူးတင်ကြောင်းပြောလိုပါတယ်။ဒါဟာတကယ့်ကိုစွန့်စားရတဲ့ဖြစ်ရပ်ပါပဲ။အမေရိကန်နိုင်ငံသားတွေရံပြုတ်နှောက်ယှက်တာတွေခံနေကြရတာဆိုတော့အခုလိုတစ်ခုခုလုပ်ကိုလုပ်ပြရမှာပါ။နောက်ထပ်ဒါမျိုးမဖြစ်အောင်လုပ်ပြရမှာပါလို့ပြောသွားတာပါ။သမရထရန့်ပြောသလိုပါပဲအမျိုးသားအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးအဖွဲ့ညွှန်ကြားမှုခရစ်မီလာကလည်း Twitter ကနေသူ့ရဲ့သဘောထားကိုအခုလိုဖော်ပြလိုက်ပါတယ်ကျွန်တော်တို့ရဲ့နိုင်ငံသားတွေအိမ်ပြန်နိုင်အောင်ကျွန်တော်တို့မှာကြီးမြတ်တဲ့စွမ်းဆောင်ရည်ရှိပြီးဘယ်နေရာမှာပဲဖြစ်ဖြစ်အရာအားလုံးကိုအမေရိကန်အစိုးရလက်လှမ်းမိတယ်ဆိုတာကိုရာဇဝတ်ဂိုင်းတွေအားလုံးနဲ့အကြမ်းဖက်သမားတွေနဲ့ဆက်ဆက်နေတဲ့အဖွဲ့တွေကိုပြတ်သားတဲ့အမှားစကားတရက်ပါပဲလို့ဆိုပါတယ်အဖန်ခံနေရတဲ့အမေရိကန်နိုင်ငံသားတွေစိတ်ချလုံခြုံစွာအိမ်ပြန်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကတန်ဖိုးထံချထားပါတယ်။တစားကန်နေမိသားစုတွေနဲ့ပြန်လည်စုံစည်းနိုင်ရေးအတွက်အားထုတ်ခဲ့ကြတဲ့ကျွန်တော်တို့ရဲ့စစ်တပ်ရဲ့ဆွမ်းဆွမ်းတမန်ရဲဆွမ်းတပ်တီနဲ့ဆွမ်းဆောင်ရေးထောက်နှိုင်းရေးကျွမ်းကျင်သူတွေရဲ့ပံ့ပိုးမှုနဲ့ကျွန်တော်တို့ရဲ့တန်တမန်ရေးကြိုးပမ်းမှုတွေကိုကျေးဇူးတင်ရှိပါကြောင်းတစားကန်အဖြစ်ထိမ့်သိမ့်ခံနေရတဲ့အမေရိကန်နိုင်ငံသားဘသူ့ကိုမဆိုကျွန်တော်တို့ကဘယ်တော့မှပြစ်ပယ်ထားမှာမဟုတ်ပါဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပီယိုရဲ့ကြေညာချက်မှာဖော်ပြထားကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါအမေရိကန်ရွေးကောက်ပွဲမှာအနိုင်ရသူဖြစ်နေကြေညာထားတဲ့ဂျိုးဘိုင်ဒန်ဟာသမ္မတဒေါ်နယ်ထရန့်ရဲ့တရားရေးစင်ခေါ်မှုတွေကိုဆက်ပြီးရင်ဆိုင်နေရတယ်လို့ရွေးကောက်ပွဲအတွင်းဂျားကာလာအတွက်ရှုပ်ထွေးမှုတွေရှိနေတဲ့ကြားကပဲကမ္ဘာကိစ္စရပ်တွေနဲ့ပတ်သက်ပြီးချက်တပရီနေမှာအာရှဒေသကအမေရိကန်ရဲ့အဓိကမဟာမိတ်နိုင်ငံတွေကခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပါတယ်။သမ္မတထရန့်ရဲ့အမေရိကန်သားပထမမူဝါဒနဲ့လှုပ်ဆောင်မှုတွေအတွက်သူတို့ရဲ့စိုးရိမ်ရမှုတွေကိုမစ္စတာဘိုင်ဒန်ကရောပါအောင်လှုပ်ဆောင်ပေးမယ်အနေထားရှိနေတာကြောင့်ကမ္ဘာကိစ္စရပ်ကြီးတွေဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါရာသီဥတုပြောင်းလဲမှုဆိုင်ရာနဲ့တခြားကိစ္စရပ်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတာဖြစ်ကြောင်းအာရှခေါင်းဆောင်တွေကပြောပါတယ်။ကမ္ဘာတစ်လုံးကနိုင်ငံကြီးတွေကခေါင်းဆောင်အားလုံးနီးပါးကမစ္စတာဘိုင်ဒန်ကိုအတိအမှတ်ပြုကြိုးစားဂုဏ်ပြုနေကြပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်၊တရုတ်သမ္မတရှီဂျင်ပင်နဲ့ဘရာဇီးသမ္မတဂျာယဲဘိုဆိုနာရိုတို့စီကတော့မကြားသေးပါဘူး။အမေရိကန်နိုင်ငံမှာဗိုလ်တဖူးတွေကတရက်တွင်းကိုဗစ် -19 ကူးစက်ခံသူအရေအတွက်တသိန်းခွဲနီးပါးဖြစ်လာပြီးဆန်းကျင်တင်သွားပါတယ်။ချက်တပရင်းနေမှာဒီရောဂါကူးစက်ခံရသူဟာကမ္ဘာတလုံးက52တန်းခွဲကျော်ရှိပြီးအမေရိကန်ကတော့10တန်းခွဲကျော်နေပြီဖြစ်ပါတယ်။တည်ဆုံးရသူကလည်းအမေရိကန်နိုင်ငံမှာက2တန်းခွဲနီးပါးနဲ့အများဆုံးဖြစ်ပါတယ်။ဒါကြောင့်အခုချိန်မှာ COVID-19 နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့အနေထားဟာသေရှင်တမျှအရေးကြီးတဲ့အနေထားကိုရောက်နေပြီလို့အမေရိကန်အောက်တော်ဥက္ကဋ္ဌနန်စီပလိုစီကစက်တဘရီနေ့မှာတတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံသူအရေအတွက်6တန်းခွဲကျော်နဲ့တည်ဆုံးသူက1500ကျော်သွားပြီဖြစ်ပါတယ်။ကျက်တဲ့ရင်းနဲ့တည်ဆုံတဲ့သူတွေတဲက19ယောက်ကတော့ငโกယောဂအခံရှိသူတွေဖြစ်ပါတယ်။ကူးစက်မှုကတော့ရန်ကုန်တိုင်းမှာအများဆုံးဖြစ်ပြီးမန္တလေးတိုင်းကဒုတိယအများဆုံးပါ။တောက်ချန်နေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစိတ်ချမ်းသာကြိုးချမ်းမှကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပါ။
This program has come to you from the Voice of America, Washington.